Welcome to the Voice of America in Burmese.
Mingaba shi, Washington ni ro VOA American tan ga ni 2020 pi November 25 ye Buddha Puni ni ne phin season go sa tin thau lwin ni ba bi. Aku yin song tadin season go tuma engine nai ne mat tain yi thai tu ga du twae tin san ma ba.Johns Hopkins တက္ကသိုလ်ကထုတ်ပြန်တဲ့ကိန်းဂဏန်းတွေအရကမ္ဘာတဝန်းလူပေါင်း59သန်းကျော်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရပါတယ်။ကမ္ဘာမှာ COVID-19 အဆိုးဆုံးနိုင်ငံစီးရင်ထိတ်ဆုံးမှရှိနေတဲ့အမေရိကန်မှာကူးစက်ခံထားရသူပေါင်း 12.4 သန်းကျော်ရှိနေပြီးသူ့ရဲ့နောက်မှာအိန္ဒိယက 9.1 သန်းနဲ့ဘရာဇီးမှာ6သန်းရှိနေပါတယ်။ကမ္ဘာမှာဗိုင်းရပ်စ်ကြောင့်လူပေါင်း 1.4 သန်းတည်ဆုံးခဲ့ပြီးအဲ့ဒီထဲက2,500 ကျော်ဟာအမေရိကန်ပြည်ထောင်စုကဖြစ်ပါတယ်။ဒီတော့တွင်နိုင်ငံရခြားကနေလာတဲ့ခီးသွားတွေအနေနဲ့ရောက်ရှိတဲ့အချိန်မှာ COVID-19 ကူးစက်ခံရမှုရှိမရှိစောင့်ကြည့်စစ်ဆေးဖို့ရက်အနည်းငယ်ကြာပဲတည်တံ့ခွဲနေထိုင်ဖို့ရှိနိုင်ကြောင်းဒီတိန်ဆိုရကအင်္ဂါနေ့ကကြေညာခဲ့ပါတယ်။လက်ရှိစီးနင်းစည်းကမ်းတွေအရ14ရက်ကြာ quarantine တည်တံ့ခွဲနေဖို့လိုအပ်ပါတယ်။ဒါပေမဲ့ဒီဇင်ဘာလ15ရက်ကစပြီးခီးသွားတွေအနေနဲ့9ရက်ကြာပြီးတဲ့နောက်ကိုယ်ပိရှိမရှိပတ်စံပေးစစ်ဆေးပြီးတော့ကူးစက်မှုမရှိဘူးဆိုရင်တည်တံ့ခွဲနေထိုင်တာကိုအဆုံးသတ်လို့ရသွားပြီဖြစ်ပါတယ်။ဂျာမနီနိုင်ငံမှာတော့ဒီဇင်ဘာလခရစ်စမတ်အားလည်းရနေမိသားစုတွေပိုပြီးစုစည်းနိုင်ရည်နီးလမ်းတွေကို16ကျင်းတွေကအုပ်ချုပ်ရေးအရာရှိတွေရှာဖွေနေကြပါတယ်။အမေရိကန်ပြည်ထောင်စုပန်ဆယ်ဗေးနီးယားပြည်နယ်ရွေးကောက်ပွဲမှာဒီမိုကရက်ဂျိုးဘိုင်ဒန်အနိုင်ရကြောင်းပြည်နယ်အုပ်ချုပ်ရေးမှူးတွန်ဝူးဖ်ကအင်္ဂါနေ့ကအတည်ပြုကြေညာခဲ့ပါတယ်။သူရဲ့ Twitter ကနေရေးသားထားတဲ့အထက်မှာရွေးကောက်ပွဲကနေအနိုင်ရတဲ့သမ္မတနဲ့ဒုသမ္မတကိုပန်ဆယ်ဗေးနီးယားပြည်နယ်အစိုးရရုံးကနေအတည်ပြုခဲ့ကြောင်းနဲ့ Federal ဥပဒေအရလိုအပ်ချက်အတိုင်းပြည်နယ်ကိုစားပြုမဲအရေးအတွက်မှာ Joe Biden နဲ့ Kamala Harris တို့အနိုင်ရကြောင်းတရားဝင်ရေးထားတဲ့စာမှာသူလက်မှတ်ထိုးခဲ့ပြီးဖြစ်တယ်လို့ဖော်ပြထားပါတယ်။အခုလို Biden အနိုင်ရသွားတာဟာပန်ဆယ်ဗေးနီးယားရဲ့ပြည်နယ်ကိုစားပြုမဲအရေးအတွက်20လုံးကိုသမ္မတထရန့်ပ်ကဆုံးရှုံးလိုက်တာလည်းဖြစ်ပါတယ်။ပန်ဆယ်ဗေးနီးယားပြည်နယ်ရဲ့တရားဝင်ထုတ်ပြန်ချက်ရလဒ်တွေအရဘိုက်ဒန်ဟာပြည်နယ်တွင်းမဲပေါင်း 3.46 တန်းနိုင်ရခဲ့ပြီးထရန့်ပ်က 3.38 တန်းရရှိခဲ့ပါတယ်။2016ခုနှစ်သမ္မတရွေးကောက်ပွဲတုန်းကပန်ဆယ်ဗေးနီးယားပြည်နယ်မှာထရန့်ကဟယ်လရီကလင်တန်ကိုမဲရည်အတွက်4,400ကျော်အနိုင်ရခဲ့တာဖြစ်ပါတယ်။ပန်ဆယ်ဗေးနီးယားပြည်နယ်ရွေးကောက်ပွဲကော်မရှင်အကြီးအကဲကေဒီဘုတ်ဘာကတော့ရွေးကောက်ပွဲဆိုင်ရာအရာရှိတွေမဲယုံဝန်ထမ်းတွေကိုဒီမိုကရေစီရဲ့စစ်မှန်တဲ့သူရဲကောင်းတွေဖြစ်ချီးကျူးဂုဏ်ပြုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုဗဟိုဘဏ်အကြီးအကဲဟောင်းဂျန်နက်ဂျဲလင်းကိုဗဏ္ဍာရေးဝန်ကြီးအဖြစ်ရထားကြောင်းရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကကြေညာခဲ့ပါတယ်။သူ့ရဲ့ဂုဏ်သတင်းအတွေ့အကြုံကြွယ်ဝမှုနဲ့ပတ်သက်လို့ဘိုင်ဒန်ရဲ့ပြောကြားချက်ထဲမှာဗဟိုဘဏ်အကြီးအကဲဟောင်းပြင်စီးပွားရေးအကြံပေးကောင်စီဥက္ကဋ္ဌဖြစ်ပါဆောင်ရွက်ခဲ့မှုတဲ့ဂျန်နက်ဂျဲလင်းဟာနိုင်ငံရေးအတွေ့အကြုံမှာရှိသူဖြစ်တဲ့အတွက် COVID-19 ကပ်ရောဂါကြောင့် American စီးပွားရေးကျဆင်းခဲ့မှုကိုပြန်လည်ငလန်ထူမောင်းနှင်ဖို့ဥဆောင်နိုင်မဲ့သူဖြစ်ထက်သွင်းပြောဆိုခဲ့ပါတယ်။ဒါဟာ American သမိုင်းနှစ်ပေါင်း232နှစ်အတွင်းဂျန်နက်ဂျဲလင်းအနေနဲ့ပထမဆုံးအမျိုးသမီးဗဏ္ဍာရေးဝန်ကြီးဖြစ်လာဖို့ရှိနေတာပါ။သူ့ကိုဗဏ္ဍာရေးဝန်ကြီးအဖြစ်ရထားကြောင်းThe Wall Street Journal သတင်းစာကပထမဆုံးဖော်ပြခဲ့ပါတယ်။အသက်84နှစ်အရွယ် Janet Yellen ဟာ2014ကနေ2018ခုနှစ်အထိဗဟိုဘဏ်ဥက္ကဋ္ဌဖြစ်ဆောင်ရွက်ခဲ့ပြီးချေရှားတဲ့အလုပ်သမားစီးပွားရေးပညာရှင်တဦးလည်းဖြစ်ပါတယ်။အနောက်နိုင်ငံတွေနဲ့တန်တမာရေးတကားဖွင့်လာဖို့မျှော်လင့်ချက်တွေကိုအီရန်ဘာသာရေးကောင်းဆောင် Ayatollah Ali Khamenei ကအင်္ဂါနေ့ကသတိပေးလိုက်ပါတယ်။ American ရွေးကောက်ခံသမ္မတ Joe Biden နဲ့ညှိနှိုင်းဆွေးနွေးလို့တဲ့ဆန္ဒရှိကြောင်းအီရန်သမ္မတ Hassan Rouhani အစိုးရကအချက်ပေးလိုက်ပြီးတဲ့နောက်မှာအခုလိုခါမေနီဘက်ကအနောက်နဲ့ဆက်ဆံရေးကိုသတိပေးလိုက်တာဖြစ်ပါတယ်။အီရန်သမ္မတ Rouhani အပါအဝင်ပါလီမန်ဥက္ကဋ္ဌမိုဟာမက်ဘာခာဂါလီဘက်ဖ်နဲ့တရားရုံးချုပ်အကြီးအကဲအစ္စရာဟီရာစီရိုနဲ့တွေ့ဆုံစဉ်အယတိုလာအာလီခါမေနီကအနောက်နိုင်ငံတွေကိုယုံကြည်လို့မရကြောင်းအခုလိုပြောကြားခဲ့ပါတယ်
။မစလီရက်အတာဟရင်ကမစီရာအဗလ
်အီရန်နိုင်ငံအနေနဲ့နိုင်ငံသားတွေကိုယုံကြည်လို့မရနိုင်တယ်လို့သူတို့ဘက်ကတကားဖွင့်လာဖို့ဆိုတာကိုလည်းမျှော်လင့်လို့မရနိုင်ပါဘူး။တချိန်ကပိတ်ဆို့မှုတွေကိုရုတ်သိမ်းခဲ့ပြီးနှစ်ပေါင်းများစွာနှိမ့်နိုင်ခဲ့ပေမဲ့လည်းအချီးအနှီးပဲဖြစ်ခဲ့ပါတယ်လို့သူကပြောသွားတာပါ။ 2015အီရန်နျူကလ িয়ার သဘောတူညီချက်စာချုပ်ကနေအမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရက2018ခုနှစ်မှာနှုတ်ထွက်ခဲ့တာနဲ့ပတ်သက်လို့အီရန်ဘာသာရေးခေါင်းဆောင်ကရည်ညွှန်းပြောကြားခဲ့တာဖြစ်တယ်လို့လည်းသူ့ရဲ့ယုံကထုတ်ပြန်တဲ့ညင်ညာချက်မှာဖော်ပြထားပါတယ်။နိုဝင်ဘာ3ရက်သမ္မတရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ဂျိုးဘိုင်ဒန်ကတော့အီရန်နဲ့တန်တမန်ဆက်ဆံရေးပြန်ပြီးဆောင်ရွက်မယ်လို့ကတိပေးခဲ့ပါတယ်ရှင်။
အတန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.3 MHz ဒိုင်းနိုမီတာ40 kHz 9.3 MHz ဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လည်နေပါတယ်ရှင
်ဗီယိုမြန်မာဘာသာအစီအစဉ်ရဲ့ဗုဒ္ဓနေ့မနက်ခင်းမြန်မာနဲ့ဒေတာရင်းသတင်းတွေကိုဆက်ပြီးတင်ပြပေးနေပါတယ်ကျမတင်ကြီးထိုက်ပါမြန်မာနိုင်ငံမှာအင်ကာနေကကိုဗစ် -19 အတည်ပြုလူနာ1932ဦးထပ်တိုးတာကြောင့်အခုဆိုရင်အတည်ပြုလူနာစုစုပေါင်း 82,236 ယောက်ထိရှိပါတယ်ဓာတ်ခွဲနမူနာ 22,000 နီးပါးစစ်ဆေးခဲ့တဲ့အထက်မှာ 1,900 ကျော်တွေ့တာဖြစ်ပါတယ်အင်ကာနေကကိုဗစ်ကြောင့်သေဆုံးသူ19ဦးထပ်တိုးတာကြောင့်သေဆုံးသူစုစုပေါင်း1984ဦးထိရှိသွားပါပြီ။အင်ကာနေအထိဆေးရုံဆင်းခွင့်ရသူစုစုပေါင်း6000ကျော်ရှိတာမို့ဆက်ပြီးတော့ဆေးကုသမှုခံယူနေရသူ2000နီးပါးရှိပါတယ်။စောင့်ကြည့်လူနာစုစုပေါင်း1000ခွဲကျော်ရှိပါတယ်။အခုချိန်ထိမြန်မာနိုင်ငံမှာကိုဗစ် -19 စစ်ဆေးပြီးသူပေါင်း16000နီးပါးရှိပြီးကိုဗစ်ဖြစ်ပွားမှုကရန်ကုန်မှာအများဆုံးဖြစ်ပြီးမန္တလေးမှာပါဖြစ်ပွားမှုမြင့်တက်လာနေပါတယ်ရှင်။ရိုဟင်ဂျာတွေကိုလူမျိုးရုံးတပ်ဖြတ်မှုမရှိစေရေးအကာအကွယ်ပေးဖို့နိုင်ငံတကာတရားရုံး ICJ ရဲ့ဂျာကာလာအစီအမံအမိန့်နဲ့အညီမြန်မာအစိုးရဘက်ကဒုတိယမြောက်အစီရင်ခံစာကိုတနင်္လာနေ့ကတင်သွင်းပါတယ်။ဒီစင်ခံစာကိုတော့အများပြည်သူကြည့်ရှုနိုင်ရဲ့အတွက်ထုတ်ပြန်အောင်မှာမဟုတ်ပါဘူးမြန်မာဆိုရဘက်ကတနင်္လာနေ့အစင်ခံစာတင်သွင်းမှုကိုအတိအပြီးထုတ်ပြန်ထားတာမရှိပေမဲ့အမေရိကန်အခြေစိုက် Global Justice Center ကမြန်မာဘက်ကဒုတိယမြောက်အစင်ခံစာတင်သွင်းမှုကိုကြိုးဆိုကြောင်းနဲ့အတူပဲဒီအစင်ခံစာတင်ပြီဆိုတာကိုထုတ်ပြန်တာဖြစ်ပါတယ်ရိုဟင်ဂျာရေး ICJ ရဲ့ဆုံးဖြတ်ချက်နဲ့အညီမြန်မာဘက်ကပထမဆုံးအစီရင်ခံစာကိုမေလအတွင်းတင်သွင်းတာဖြစ်ပြီးအခု6လကြာမှဒုတိယမြောက်အစီရင်ခံစာကိုတင်သွင်းရတာဖြစ်ပါတယ်။ Global Justice Center အဖွဲ့ကြီးရဲ့ဥပဒေရေးရာညွှန်ကြားရေးမှူး Grant Shubin ကတော့မြန်မာဘက်ကဒုတိယမြောက်အစီရင်ခံစာတင်တဲ့အပေါ်မှာကြိုးဆိုချောင်းပြောပြီးမယ်လေ။ရိုဟင်ဂျာတွေရင်ဆိုင်နေရဆဲဖြစ်တဲ့လူမျိုးတုံးတပ်ဖြတ်မှုကျူးလွန်နိုင်ခြင်းအလားအလာတွေပိုပြီးများလာစေတဲ့ခွဲခြားဆက်ဆံမှုနဲ့အပြစ်ကလူငယ်ချမ်းသာကိုရနေတဲ့အခြေခံအရေးမြစ်တွေကိုမြန်မာဘက်ကဘာမှဖြေရှင်းနိုင်တာမရှိသေးဘူးလို့ထောက်ပြဝေဖန်ပါတယ်။မြန်မာဆိုရဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံကိုလက်မခံပါဘူး။ဒါပေမဲ့လည်းအခုဒုတိယတက်တန်းမှာလည်းရခိုင်အရေးကိစ္စကိုအဓိကဦးစားပေးကိစ္စတစ်ရပ်ထားရှိမယ်လို့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနဲ့ကုလသမဂ္ဂထိပ်သီးဆွေးနွေးပွဲမှာကြေညာထားပါတယ်။တချိန်ထဲမှာပဲဗြိတိန်ချင်းဆိုင်ရိုဟင်ဂျာအရေးလှုပ်ရှားမှုအဖွဲ့ VROUK ကတော့ရိုဟင်ဂျာတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေကိုအကာအကွယ်ပေးဖို့အပြည်ပြည်ဆိုင်ရာတရားရုံး ICJ ကကြားပြန်အမိန့်ထုတ်ပြန်ထားပြီးမဲ့လိုက်နာဖို့ပြက်ကွက်နေတယ်လို့ပြောဆိုလိုက်ပါတယ်။ကမ္ဘာတရားရုံးရဲ့အမိန့်ကိုမြန်မာနိုင်ငံကလိုက်နာအောင်နိုင်ငံတကာကဖိအားပေးဖို့လည်းတနင်္လာနေ့ကပဲကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်ရှင်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေရတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုဘေးကင်းလုံခြုံမှုရှိရှိဂုဏ်သိက္ခာနဲ့အညီရေရှည်ခန့်မဲ့ဌာနီပြန်ရေးဖြစ်လာဖို့မြန်မာအစိုးရကိုပြင်းပြင်းထန်ထန်ဖိအားပေးဖို့လိုအပ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဒေါက်တာ EK Abdul Momen ကထောက်ပြပြောဆိုလိုက်ပါတယ်။ရိုဟင်ဂျာပြည်ထနာဖြစ်ရှင်းနိုင်ရေးနိုင်ငံတကာဘက်ကရေးပေါ်တိုးမြှင့်ဆောင်ရွက်ကြဖို့လိုတယ်လို့လည်းဝန်ကြီးကထောက်ပြပါတယ်။ဘင်္ဂလားဒေ့ရှ်ဆိုင်ရာတမတ်ကြီးတွေအဖြစ်အသက်ခန့်အပ်ခံကြရတဲ့ဆွီဒင်တမ်းအမတ်ကြီး၊စပိန်တမ်းအမတ်ကြီးနဲ့နော်ဝေတမ်းအမတ်ကြီးတို့နဲ့နိုင်ငံတော် AK ဟာဗက်တမာမှာတွေ့ဆုံစဉ်အခုလိုတိုက်တွန်းလာလို့နိုင်ငံသားရေးဝန်ကြီးဌာနထုတ်ပြန်ချက်ကိုကိုးကားပြီးဘင်္ဂလားဒေ့ရှ်သတင်းတွေကဖော်ပြပါတယ်။မြန်မာဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်သက်မခံပေမဲ့ဒီဒုက္ခသည်တွေကိုပြန်စည်းစစ်လက်ခံမယ်လို့ပြောဆိုထားပါတယ်။ တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ဂျီနဲ့ဂျပန်နိုင်ငံသားရေးဝန်ကြီးတိုရှိမစ်ဆုမိုတီဂျီတို့ဂျပန်နိုင်ငံမြို့တော်တိုကျိုမှာအင်္ဂါနေ့ကတွေ့ဆုံပြီးတရုတ်ရဲ့ဩဇာကြီးလာမှုကြောင့်ဒေသတွင်းစိုးရိမ်မှုနှစ်နိုင်ငံစီးပွားရေးဆောင်ရွက်ချက်တွေနဲ့ကိုဗစ်ကိစ္စအပါအဝင်ကိစ္စရပ်အများအပြားကိုဆွေးနွေးခဲ့ကြပါတယ်နိုင်ငံသားရေးဝန်ကြီးနှစ်ဦးရဲ့ဆွေးနွေးမှုတွေနောက်လုပ်တဲ့သတင်းစာရှင်းလင်းတာမှာတော့နှစ်ဖက်တန်တမန်တွေကြားသဘောတူညီချက်အတော်များများရပြီမဲ့အရှိတရုတ်ပင်လယ်အရင်းနဲ့ပတ်သက်တဲ့ဒေသရင်းလုံခြုံရေးကိစ္စကတော့မပြေမလည်ဆက်ရှိနေတဲ့အခြေအနေဆိုတာရှင်းရှင်းလင်းလင်းထွက်ပေါ်လာပါတယ်
မတားလူကုကနခေယံဂျီကိုနီချီတမမဂီရောကိုနိုင်ました。
ဆန္ဒပူဂျွန်နီရေပြင်းအရေးဂျပန်ရဲ့အနေအထားကိုရှင်းပြခဲ့ပြီးတရုတ်ဘက်ကအပြုသဘောဆောင်ဆောင်ရွက်ဖို့အပြည့်အထန်တိုက်တွန်းကြောင်းဒီကိစ္စနဲ့ပတ်သက်ပြီးဆက်လက်ဆွေးနွေးသွားမှာဖြစ်တယ်လို့ဂျပန်နိုင်ငံသားရေးဝန်ကြီးပြောဆိုခဲ့တာပါ。အရှိတရုတ်ပင်လယ်ပြင်အတွင်းကပိုင်ဆိုင်မှုအငင်းပွားနေတဲ့ကျွန်းတွေကိုဂျပန်ကဆန္ဒကူလို့ခေါ်ပြီးတရုတ်ကဒိုင်အိုယူလို့ခေါ်တာပါ。တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကလည
်းခေါ်တဲ့မော်ဝဲရှာဟာထိတော့
ဒါအိုယူချွန်ရဲ့အခြေအနေကိုဂျပန်ဝန်ကြီးကလည်းရှင်းပြသွားတဲ့အကြောင်းဒါအိုယူအနည်းကအခြေအနေတွေကိုတရုတ်ကစောင့်ကြည့်နေကြောင်းပြောဆိုသွားတာပါဂျပန်၅ဘန်တင်မော်တချို့ကဒီအငင်းပွားရေပြင်ကိုအချင်းချင်းဝင်ရောက်လာနေပြီးတရုတ်ဘက်ကလည်းရွေးချယ်စရာမရှိဘဲလိုအပ်သလိုတုံ့ပြန်နေရတာလို့ပြောဆိုသွားတာဖြစ်ပါတယ်ယူရီမြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေ့မနက်ခင်းသတင်းတွေကိုနားဆင်ခဲ့ကြရတာပါ။သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ပြပေးပါမယ်ရှင်
။မြန်မာနိုင်ငံမှာရွေးကောက်ပွဲနောက်ပိုင်းထွက်ပေါ်လာမယ့်အစိုးရလက်ထက်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေပြန်လည်စတင်နိုင်မယ့်အခြေအနေနဲ့အလားအလာတွေကိုတင်ပြပါမယ်။ကျွန်တော်မိုးစောပါ။ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေပြန်လည်စတင်နိုင်ရေးအတွက်တိုင်းနိုင်ငံလုံးအပြည့်အစုံစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့ကြာဟင်းသားလက်နက်ကိုင်အဖွဲ့ဆယ်ဘွဲ့ရဲ့ PPST ကငြိမ်းချမ်းရေးလုပ်ငန်းစဉ်ဥဆောင်အဖွဲ့အစည်းအဝေးကိုဒီကနေ့ဗုဒ္ဓဦးနေ့မှာထိုင်းနိုင်ငံချင်းမိုင်မြို့မှာဆွေးနွေးဖို့ရှိနေပြီးအစိုးရဘက်ကတော့ဒီအစည်းအဝေးအပြီးငြိမ်းချမ်းရေးဆွေးနွေးပွဲတွေပြန်လည်စတင်နိုင်ဖို့မျှော်လင့်ထားတာပါငင်းကြဲဆွေးနွေးပွဲတွေပြန်လည်စတင်နိုင်တဲ့အခြေအနေကိုငင်းကြဲကော်မရှင်ကကြံပေးအဖွဲ့ဝင်ဦးလာမောင်ရွှေက VOA ကိုအခုလိုပြောပါတယ
်အဲ့တော့ EU တွေကမှတော့လက်ဖြတ်မှာအမှတ်ရထူတာတဲ့ EU ဆယ်ပွဲရဲ့ EPS အစီအစဉ်တွေစမယ်လို့နားလည်ရအောင်အဲ့ဒါပြီးရင်တော့ဒီကမာလာဇန်လောက်ပါတော့ဆယ်ပွဲအကပြီးရင်အဲ့ဒါပေါ်ဆွေးနွေးပွဲတွေရတယ်ပြန်စမယ်လို့ဆိုတော့ပြောတယ်နော်ဒီကတော့လက်မမထိုးရသေးတဲ့သူတွေနဲ့လည်းဒီကိုဗစ်ကြောင့်ဆင်းရဲထားတာတွေဟာဒီဇင်ဘာလကျမှပြန်ပြီးတော့ပတ်မိနေပြီဒါလည်းဖြစ်နေပါလိမ့
်ရွေးကောက်ပွဲအလွန်အစိုးရအသစ်လက်ထက်မှာငင်းချမ်းရေးလုပ်ငန်းစဉ်မှာဥဆောင်အကောင့်ထဲပေါ်နေတဲ့အမျိုးသားပြည်နယ်တင့်မြတ်ရေးနဲ့ငင်းချမ်းရေးဘူဌာန NRPC နဲ့ငင်းချမ်းရေးကွန်ပျူတာ PC ကိုအသစ်ပြောင်းလဲဖွဲ့စည်းနိုင်တယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်ဒီလိုပြန်လည်ဖွဲ့စည်းရင်ငင်းချမ်းရေးလုပ်ငန်းစဉ်အပေါ်တည်ရောက်နိုင်မလားဆိုတာကိုတော့ဦးလာမောင်ရွှေကအခုလိုပြောပါတယ်
။ဒါတော့ကျွန်တော်တို့တက်လမ်းမပြပါဘူး။အဲ့တော့သူပြောမှုဆိုတာကတော့ဒီ၅နှစ်ကြာစောင့်ရက်ဆက်တဲ့ပုံမှာဒီနေ့ကော်မရှင်တို့အဖက်စီတို့ဒီ super pool ဖုတ်ပြမှာတော့သက်ဆိုင်နဲ့ဂေါ်ပေါ်မှာဖုတ်ပြမှာဒါပေမဲ့ဘယ်လိုပဲဥပွဲမှုတွေရှိပါလေ။လမ်းကြောင်းကတော့ဒီ SC လမ်းကြောင်းပေါ့။ပြီးတော့လည်းကျွန်တော်တို့လုပ်ငန်းစဉ်ကလည်းဒီနေ့အိုက်ခေါ်ပတ်သူရင်းလာကျွန်တော်တို့သဘောတူကြတာတွေဆက်ပြီးတော့အကောင့်တွေပေါ်ရမယ်လုပ်ငန်းစဉ်တွေဖြစ်တော့ပါလိမ့
်။တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကအမြင်ကိုတော့ပို့အမျိုးသားလွမြောက်ရေးအဖွဲ့ချုပ်ရဲ့ဒူဥက္ကဋ္ဌဦးခွမြင့်ထွန်းကအခုလိုပြောပါတဲ့
။ကျွန်တော်ဒီငငယ်ဆွေးနွေးပွဲတွေပြန်ဆနိုင်ဖို့ကတော့ကျွန်တော်ဒီနေ့နိုင်ငံရေးအခြေအနေအခင်းချင်းနဲ့လက်ဆိုင်ပါတယ်။နောက်ဘူး NLD ကပဲပြန်ပြီးတော့အနိုင်ရတဲ့သဘောအစိုးရဖွင့်တဲ့သဘောမျိုးရှိပါတယ်။ကျွန်တော်တို့ကငကူဒီပြည်တော်ဘောဆာချုပ်အစ်ပိုင်း၃မှာသဘောတူညီခဲ့တဲ့အတိုင်းနိုင်ငံလုံခြုံရေးနဲ့စွပ်သွားနိုင်ဖို့ကတော့အပြောင်းလဲကြီးကြီးမားမားရှိမှာမဟုတ်ပါဘူး။ဒါကြောင့်ကျွန်တော်တို့ညီနေရတော့နှစ်ဖက်ဆွေးနွေးပြီးတင်းတင်းနဲ့ချင်းမှာပြန်ဆနိုင်ဖို့ကျွန်တော်လည်းပြင်ဆင်နေပါတယ်။အမလက်ဆန်ဆိုရင်ကျွန်တော်တို့က PTSD ငင်းငင်းလုံခြုံရေးဥဆောင်ဖွဲ့အစည်းအဝေးရှိပါတယ်။အစည်းအဝေးဆုံးမဲ့ကြရကျွန်တော်ဆက်လက်ဆောင်ရွက်တာမှာဖြစ်ပါတယ်။
25ရင်းနေ့မှာကျင်းပမဲ့ PPST စည်းဝေးမှာလက်နက်ကိုင်အဖွဲ့ဆယ်ဘွဲ့ကရွေးကောက်ပွဲအလွန်နိုင်ငံရေးအခြေအနေနောက်ဖြစ်ပေါ်လာမဲ့ငင်းချမ်းရေးလုပ်ငန်းစဉ်အခြေအနေတွေကိုသုံးသပ်မှာဖြစ်တယ်လို့27ရာစုပင်လုံနဲ့ NCA လက်မှတ်ရေးထိုးပြီးဆောင်ရွက်ခဲ့တာတွေကိုလည်းပြန်လည်သုံးသပ်ဖွယ်ရှိနေပါတယ်
ရှိစံပဲညီကြေးလုပ်ငန်းစဉ်မှာဖြစ်လာနိုင်ခြေရှိတဲ့စင်ခေါ်ကျက်နဲ့ပတ်သက်လို့ဥက္ကမြင့်ထွန်းကအခုလိုဆက်ပြောပါတယ်။ညီကြေးလုပ်ငန်းစဉ်မှာတော့ကျွန်တော်လက်ရှိလုပ်ငန်းစဉ်တွေအတိုင်းကိုပွားနိုင်ဖို့အထူးအဖြစ်တော့ကျွန်တော်တို့ဒါအစိုးရတော်တမ်းတော်အစုဖွဲ့များနဲ့ကျွန်တော်တိုင်းနာလက်နက်ကိုင်ဖွဲ့ကြီးများပြီးရင်နိုင်ငံရေးပါတီများကြားမအောင်ပါဘူး။ပြီးရင်ကျွန်တော် NGO လက်မှတ်ပြီးထိုးသေးတဲ့ညီနောင်တိုင်းနာလက်နက်ကိုင်ကော်လိုင်းခွဲ့ကြီးများအားလုံးပါဝင်ပြီးတော့မှဒီပြည်တော်စုထူထောင်နိုင်ရေးရတော့အဓိကဒါကျွန်တော်တို့စိန်ခေါ်ချက်ဖြစ်ပါလိမ့်မယ်။ဒါအားလုံးပါဝင်ပြီးတော့မှ
ဒီနေ့ချင်းများရပူပေါင်းဆောင်ရွက်နိုင်မယ်လို့လည်းကျွန်တော်တို့ထင်ထားပါတယ်။လောလောဆယ်မှာတော့တရုတ်မြန်မာနယ်စပ်အခြေစိုက်UWSA1NDAA-SSPP-SHAN-KIA-KCHIN-TNLA-TAN-PLAN-MNDAA-GOGAN-AA-ရခိုင်စတဲ့လက်နက်ကိုင်အဖွဲ့တွေဟာNCA မှာပါဝင်လက်မှတ်မီးထိုးသေးသလို KIA ကချင်အဖွဲ့အပါဝင်ဖြစ်တဲ့မြောက်ပိုင်းမဟာမိတ်၄ဘွဲ့ကတော့ဘိုင်လက်ထရယ်ကနှစ်ဖက်အပြည့်ရဆာချုပ်ချုပ်ဆိုနိုင်ရေးအတွက်ဆွေးနွေးနေစေဖြစ်ပါတယ်။အစိုးရဘက်ကဒီဇင်ဘာလဇန်းမှာမြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့ပြန်လည်ဆွေးနွေးနိုင်ဖို့မျှော်လင့်ထားပေမဲ့ကိုဗစ်ကာယောဂါအခြေအနေအရမြန်မာနိုင်ငံအတွင်းမှာဆွေးနွေးဖို့ဒါမှမဟုတ်ပြည်ပမှာဆွေးနွေးဖို့ ဒီအဖွဲ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာရွေးကောက်ပွဲကျင်းပဖို့ကမ်းလှမ်းလာတဲ့တမရော့ဘက်ကဒီကမ်းလှမ်းချက်ကိုကြိုးစားချောင်းထုတ်ပြန်ပြီးတဲ့နောက်မှာရွေးကောက်ပွဲအတွက်နှစ်ဖက်ပူးပေါင်းဆောင်ရွက်ခြင်း
ဒီရွေးကောက်ပွဲပြန်ချက်လာဖို့ပါဘောနော်တကယ်ရွေးကောက်ပွဲဆိုရင်ဒီတွင်းကိစ္စဖြစ်တယ်နော်အဓိကတိုက်ရိုက်တောင်းရှိတာကတော့ဒီမှာအစိုးရရွေးကောက်ပွဲကိုရှင်ရောဒေတာကကရပ်တိုင်းဒီအစိုးရရောဒေတာကကအပြည့်စုံများပြပါတယ်
ピアチョザボ今たま妙理ねばれ。ちのろないなじゃあそうやねね。セピロロアテアクニニアシレソンチのろばれ。エラガドニマソヤロンジュイエタウユライテタマドヨテタカントボタボムティバレ。オッケー。ティニアマタムロネイルがピアランボのそうそうじゃあどんじょいでプバンサヨチャメスロ。クナガタマチジョドルベ。ジュガブエコムシネソヤバカヨ。ちのろティタロソンエメマソヤレ。ユカブエミションヨレ。タンナインドロニャミャ。
ဒီကဘွေကိုရက်ကန်ပြီးနေမှာချင်းပန်ချင်းတဲ့စံသာတဘောရှိတယ်လို့မိပါတယ်။အဲ့ဒါကိုအဒီအကောင့်တေကိုယ်စီချင်းနဲ့နောက်တစ်ခုကအဒီအရကန်အမိကဆင်းနေရည်နေနဲ့ပြီးတော့တမတော်ကရောဆင်းနေရည်နဲ့မှာချင်းညာကျက်တော့ဒီနောက်ပိုင်းမှာတိတရဆိုရင်မပစ်အရင်ပြင်းပြင်းထန်ထန်တိုက်ဖို့စကားအဟိုရှိခဲ့တယ်ဆိုတဲ့တဲ့ရင်ကိုမချရပါဘူး။အဲ့ဒါအိမတမကောင်းတဲ့အရာရပ်ပါတယ်။ဒါကြောင့်ရက်က
ကိုယ်စားမှုတွေကြောင့်လည်းရတာကြောင့်လုံခြုံရေးတက်တနာတော့လာလှောက်ရှားမှုကန့်သက်ချက်တွေနဲ့အတူစီးပွားရေးလုပ်ငန်းတွေမှာလည်းထိခိုက်လာနေပါတယ်။စီးပွားရေးကဘေးကြောင့်ရှားဆိုင်လူနေပါရှင်နေတဲ့ကြောင့်လည်းရတဲ့လုပ်ငန်းတွေထွက်မှာတော့ရခိုင်ပြည်နယ်စစ်တွေမြို့တော်ကချွေးကြရကန်းလုပ်ငန်းတစ်ခုပါဝင်လေးဖြစ်ပါတယ်။လုပ်ငန်းတွေလေပတ်နေစေဖြစ်ပေမဲ့အယောင်းဝေကတော့မရှိသလောက်ပဲလို့လည်းရခ ပြီးမှအကုန်လုံးဒီ stay at home တွေနေရတယ်ဒီရခိုင်တပြည်နေလုံးအကုန်လုံးပြကြတဲ့အတိုင်းပါပဲအဲ့လိုဖြစ်တဲ့အချိန်မှာအန်တီတို့ဘလို့မှအယောင်ဝေဆိုတာလုံးဝ0လောက်ထိကျဆင်းသွားတယ်လို့ပြောလို့ရပါတယ
်ခြေကြားအကန့်လုံးကကို2019ခုနှစ်ကပြခိုင်းတင်းနေစစ်တွေမျိုးကြားမတော့ချေးပါမှာဖွင့်လှစ်ခဲ့တာဖြစ်ပြီးစိတ်ယုံထွက်ရခိုင်ရိုးရာအခြေတွေကိုမြန်မာနိုင်ငံ၌တင်ပို့နေတာပါလုံချုံရဲနဲ့ကပ်ဘဲအန်တီရဲ့အကြောင်းခီးရလုပ်ငန်းတွေရပ်ဆိုင်နေတာဟာလေရိုးရာဝတ်ထည်လုပ်ငန်းမှာထိခိုက်ရတဲ့အကြောင်းရင်းတစ်ခုဖြစ်တယ်လို့ဒေါ်မတ်အေကပြောပါတယ
်ရှိတာပေါ့စစ်ပွေးဖြစ်ကလေးကအန်တီတို့လိုကေခီးသွန်းလည်းမရောက်တော့တယ်လို့တူရီဇင်လုပ်ငန်းတွေလည်းအကုန်ပိတ်ရတဲ့အခါကျတော့ဒီခီးသွန်းလုပ်ငန်းကိုလည်းအန်တီတို့က90ရာနှုန်းလောက်ညှိရတာလေ။ကျန်တဲ့90ရာခိုင်နှုန်းကတော့ local market ထဲမှာအန်တီတို့အကြောင်းထွက်တယ်။နောက်ဟိုဘယ်လိုပြောမှာတော့တခြားတိုင်းတဲ့ပြည်တွေကဆိုရင်လည်းအမှားတွေရောက်တယ်ပေါ့နော်။ကိုဗစ်ပြီးမှတော့အမှားလည်းမရောက်တော့ဘူး။ဒီတိုက်ပွဲကြောင့်တော့အန်တီတို့အများကြီးခံရတာပါ။တကယ်တမ်းပြောလို့ရှိရင်အန်တီစိတ်နဲ့ပြောတာပေါ့နော်။ကိုဗစ်ထက်အန်တီတို့တိုက်ပွဲကိုကြောက်ပါတယ်။
ပုံမှန်ရှင်မှာဝန်ထမ်း100လောက်နဲ့လေပတ်နေတဲ့ရွှေကြားရကန်းဆက်ရုံမှာအခုခါလုံသားအင်အားကိုလည်းတဝက်လောက်လျှော့ထားရပါတယ်ထုတ်ကုန်တွေဝေလိုအားကျဆင်းလာတာနဲ့များဆက်ရုံမှာလောက်ကင်နေသူတွေအလောက်ကင်နဲ့ဝင်ငွေထိခိုက်မှာကိုစိုးရင်တယ်လို့လည်းရကန်းတမတူဖြစ်တဲ့မဆူရှိုးကပြောပါတယ
်အရင်ကရှင်တော့ဒီတော့ကိုရောကောက်တာပေါ့နော်ဒါပေမဲ့ကိုကအလုံးလုံးလေးတော့ဥမာအော်ရိုးဘာလို့မှာတာပေါ့နော်ဒါကိုဥမာအဆမ်မပရဲအလုံးကိုမနော့မနေလောရတာပေါ့နော်ဥစ္စာနော့နေတော့လုံးသွားတယ
်နိုဝင်ဘာလ10ရက်နေ့ကနိုင်ငံဝန်ရွေးကောက်ပွဲတွေကျင်းပခဲ့ပေမဲ့လုံခြုံရေးအစီအစဉ်စိတ်မချရတာကြောင့်ရခိုင်ပြည်နယ်ကနေရာတော်တော်များများမှာတော့ရွေးကောက်ပွဲမကျင်းပနိုင်ခဲ့ပါဘူး။ဒီနေရာတွေမှာရွေးကောက်ပွဲတွေကျင်းပနိုင်တဲ့အခြေအနေတွေဖန်တီးဖို့အဲရခိုင်လက်နက်ကင်ဖွဲ့ရဲ့တိုက်တွန်းချက်ကိုတပ်မတော်ကကြိုဆိုလိုက်ပြီးဒီအပိုင်းတွင်စည်ရေးပဏိပခတ်တွေရောကျလာတာကြောင့်မျှော်လင့်ချက်တွေတိုးလာနေတာပါ။ရခိုင်လုံခြုံရေးရှင်ဒေါ်မအေးကတော့ရွေးကောက်ပွဲလွန်ကာလရခိုင်ပြည်နယ်မှာတင်းငင် HMB လုံခြုံရေးပုံမှန်လေပတ်ဖို့ကိုပဲမျှော်လင့်နေပါတယ်။
အန်တီတို့ကဒီအခုတက်လာမယ့်အစိုးရနဲ့ပေါ့နော်ဒီဒီဖက်မှာရှိတဲ့လူတွေနဲ့ဟိုဆွေးနွေးတိုင်ပင်ပြီးတော့ပေါ့နော်အန်တီတို့ဒေသငင်းချမ်းကိုစူးစမ်းပေးကြပါအဲဒီကငင်းချမ်းရေးမရှိလို့ရှိရင်ဘာမှလုပ်လို့မရပါဘူးငင်းချမ်းမှာပဲဒီစီးပွားရေးလုပ်ငန်းတွေလေးဖွံ့ဖြိုးတိုးတက်မှာပါအန်တီတို့ဒေသဒဗလို့ဖြစ်ဖို့အတွက်အရန်အရေးကြီးပါတယ်အန်တီတို့ရှိမှာစက်မှုလက်မှုလုပ်ငန်းဆိုတာလေမရှိကြတော့တော်တော်လေးရှားပါပါတယ်အဲကြတော့ဒါကိုဟိုလုံနိုင်ဖို့ဆိုလို့ရှိရင်တော့ငင်းချမ်းရေးအချိန်မှငင်းငင်းမြုပ်ငံမှုတွေလည်းဝင်လာမှာပါငင်းချမ်းရေးမရှိတဲ့နေရာကိုဒီလုပ်ငန်းချိန်မှလာလို့အလုံးမလုပ်ချင်ပါဘူ
းရခိုင်ပြည်နယ်ဟာတဘာဝရင်းမြစ်နဲ့စီးပွားရေးအခြေခံတွေအကောင့်တွေဒေသတစ်ခုဖြစ်ပေမဲ့မြန်မာနိုင်ငံမှာဖွံ့ဖြိုးတိုးတက်မှုနှင်းကြတဲ့ပြည်နယ်တစ်ခုလေးဖြစ်နေတာပါဒေသတွင်းအင်အားကြီးနိုင်ငံတစ်ခုဖြစ်တဲ့တရုတ်နိုင်ငံကရင်းနှီးမြှုပ်နှံလုပ်ကင်ဖို့စီစဉ်နေတဲ့စီမံကိန်းကြီးတွေပါဝင်စီးပွားရေးဖွံ့ဖြိုးမှုအစီအစဉ်တွေရှိနေပေမဲ့လည်းမကြသေးခင်ညှစ်တွေကစပြီးလက်နက်ကင်မဏိပခတ်တွေရဲ့ချင်းချောက်မှုတွေကလည်းရှိနေစေဖြစ်ပါတယ်ခင်ဗျာကျွန်တော်တက်နိုင်စစ်တွေမျိုးကနေတရင်ပေးပို့ထားတာဖြစ်ပါတယ်
အမေရိကန်တန်ကတောက်ချာနေမနေ့ခင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြထားကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်းပါးတွေကိုမူရင်းအပေါ်ပြက်ကောင်းနှုတ်တင်ပြပေးသွားပါမယ်။ Myanmar still lacks on San Suu Kyi but not for the reasons you think. တင်တင်ဒါလိုမဟုတ်ပဲတော့ဆန်းစုကြည်ကိုမြန်မာတွေချစ်ခင်နေကြဆဲပဲဆိုတဲ့ဆောင်းပါးရှင်မင်းစင်က New York Times online သတင်းစာမှာရေးသားထားတဲ့ဆောင်းပါးကိုကျွန်တော်အမျက်သူကတင်ပြပေးခြင်းပါတယ်။တော်ဆန်းစုကြည်ဥဆောင်တဲ့လက်ရှိအာဏာရပါတီကတော့2020ရွေးကောက်ပွဲမှာအပြတ်သက်နိုင်ရရှိသွားပါပြီ။ပြီးခဲ့တဲ့အစိုးရတပ်တန်းတွင်ခြေကံဥပဒေပြင်ဆင်ရေးမျိုးသားညီညွတ်ရေးရင်းနဲ့လူမှုစီးပွားတိုးတက်ရေးတွေမှာအစိုးရရဲ့လှုပ်ဆောင်ချက်တွေဟာအားနည်းချက်တွေရှိခဲ့တာမို့လူနည်းစုတိုင်းရင်းသားတွေနဲ့အခြားနိုင်ငံရေးပါတီသစ်တွေရဲ့စိန်ခေါ်မှုတွေပေါ်ထွက်လာပေမဲ့လည်း NLD ပါတီကအခုလိုအောင်မြင်ခဲ့တာပါလို့ဆိုပါတယ်။သုံးသက်သူတွေကတော့ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်နဲ့ဝီရီသူတို့ရဲ့ပေါ်ပြချက်တွေနဲ့ချိန်ကြိုက်ပြီးလှုပ်ဆောင်တယ်လို့ခံမှန်ပြောဆိုမှုတွေရှိကြတယ်ဆိုပြီးဆောင်းမမှာဖော်ပြထားပါတယ်။နောက်ထပ်အကြမ်းဖက်တိုက်ခိုက်မှုတွေချင်းချောက်မှုတွေမရှိခဲ့ပေမဲ့လည်းမဲပေးသူတွေကိုရခင်ဆိုးရတဲ့အတိတ်ကာလတွေကိုပြန်အမှတ်ရစေတာမို့ဒီဖြစ်ရပ်တွေက NLD ရဲ့ရွေးကောက်ပွဲစီယုံရေးတစ်ဖွဲ့ဖြစ်ခဲ့ရတယ်လို့ဆိုပါတယ်။ရလအနေနဲ့ပြည်ထောင်စုချက်ခံဖွံ့ဖြိုးရေးပါတီဟာစုစုပေါင်း1118နေရာရှိတဲ့အမျိုးသားလွှတ်တော်မှာ52နေရာသာအနိုင်ရရှိခဲ့ပြီးဒါဟာ2015ယူကော့ဘွဲ့တက်46နေရာရောနေရာရှိခဲ့လို့យေတာထားပါတယ်။၅နှစ်တာတိုင်းကြီးကိုအုပ်ချုပ်ခွင့်ရပြီးနောက်စစ်ဆိုးကအဆက်ဆက်ချမှတ်ခဲ့တဲ့မူဝါဒတွေနဲ့ဒေါ်ဆန်းစုကြည်ရဲ့ပုဂ္ဂိုလ်ရေးထင်ပေါ်ကျော်ကြားမှုကလည်း NLD ရဲ့အောင်မြင်မှုကိုအထောက်အကူပြုခဲ့တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့နှစ်ကရိုဟင်ဂျာလူမျိုးတွေကိုမျိုးတုံးတပ်ဖြတ်မှုနဲ့အဆက်ဆွဲခံရပြီးနိုင်ငံတကာတရားရုံး ICC မှာဒေါ်ဆန်းစုကြည်ကတွားရောက်တရားရင်ဆိုင်ခဲ့ပြီးအများစုကတော့သူမရဲ့ကာကွယ်မှုကိုမြန်မာပြည်အတွက်အဆုံးစွန်ဆွံ့လုံမှုတရားအနေနဲ့မြင်ကြပါတယ်။နိုင်ငံတကာကတော့ဒီလိုလှုပ်ဆောင်မှုအတွက်မြန်မာဒီမိုကရေစီဖွံ့ဖြိုးရေးမှာဂုဏ်သိက္ခာချဆင်းစေတယ်ဆိုပြီးမြင်ကြတယ်လို့យေတာထားပါတယ်။အချို့တိုင်းရင်းသားလူနည်းစုတွေဟာသူတို့ရဲ့ပထမဦးစားပေးပါတီငယ်တွေထက်စစ်တပ်ရဲ့ကျော်တော်တော်ခံပါတီတွေအနိုင်ရမှာကိုမလိုလားတဲ့အတွက်NLD လိုတောက်တင်တဲ့ပါတီကြီးကိုထောက်ခံခဲ့ကြတယ်လို့យေတာထားပါတယ်။ဒါအပြင်တိုင်းရင်းသားပါတီတွေဟာမဲမကွဲအောင်စုစည်းပြီးပြင်ဆင်ဖွဲ့စည်းခဲ့ပေမဲ့လည်းအမျိုးသားအဆင့်ရွေးကောက်ပွဲတွေမှာကောင်းကောင်းမအောင်မြင်ခဲ့တာကြောင့် NLD အနိုင်ရရှိခဲ့လို့ဆိုပါတယ်။ယခုလိုအပြတ်သက်အနိုင်ရရှိပြီးနောက် NLD ပါတီဟာနိုဝင်ဘာလ12ရက်နေ့မှာလာမယ့်အနာဂတ်မှာတိုင်းရင်းသားရေးကိုဦးစားပေးဖို့ရည်ရွယ်ပြီးတိုင်းရင်းသား48ပါတီတန်စာတစောင်ပေးပို့ခဲ့ပါတယ်။ပါတီရဲ့ပြောခွင့်ရကတော့အမျိုးသားညီညွတ်ရေးအစိုးရဖြစ်လာဖို့ရည်ရွယ်တယ်လို့ဆိုပါတယ်။ဒါကြိုဆိုရမယ့်အချက်ဖြစ်ပေမဲ့ပြီးခဲ့တဲ့နိုင်ငံရေးရာရှေ့မတိုးတာနောက်မဆုတ်တာအခြေအနေတွေကနက်ဆိုင်တဲ့တိုင်းပြည်ရဲ့ပြဿနာတွေကိုဖြေရှင်းမပေးနိုင်မှုဆိုတာပြသနေတယ်လို့ဆိုပါတယ်။ NLD ရဲ့အနိုင်ရရှိမှုဟာနည်းနည်းပိုကောင်းသွားစေမယ့်မျှော်လင့်ချက်တည်းဖြစ်ပြီးဒီအနိုင်ရရှိမှုဟာအရင်လိုဆက်သွားဖို့မဟုတ်ဘူးဆိုပြီးဆောင်းပါးကိုအဆုံးသတ်ထားပါတယ်။ဆောင်းပါးရှင်မင်းစင်ဟာနိုင်ငံရေးသိပ္ပံပညာရှင်တူဖြစ်ပါတယ်။ပြည်စုံကိုတော့ www.newyorktimes.com မှာဝင်ရောက်ဖတ်ရှုနိုင်ကြပါတယ်ခင်ဗျာ
။ VOA American တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru စလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာချင်းကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
ခုဆက်ပြီးအင်္ဂါညဆွေးနွေးခန်းကိုနားဆင်ရပါမယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ရွေးကောက်ပွဲအနိုင်ရအမျိုးသားလွတ်တော်ကိုယ်စားလှယ်ဦးထိုက်စောလုံခြံခံရလို့ကွယ်လွန်သွားတဲ့ဖြစ်ရပ်ကိုအထူးစုံစမ်းရေးအဖွဲ့ဖွဲ့ပြီးစုံစမ်းစစ်ဆေးနေတယ်လို့ပါတီပြောခွင့်ရဒေါက်တာမျိုးညွန့်ကပြောပါတယ်။ဒီဖြစ်ရပ်ဟာမြမလူအဖွဲ့အစည်းမှာလုံးဝမဖြစ်တဲ့ကိစ္စတစ်ခုဖြစ်တယ်လို့စကိုင်းမျိုးသားပါတီ ANP ရဲ့ဝါရာရေးရာဦးဆောင်ကော်မတီဝင်မြောက်ဦးမျိုးနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးလှစောကပြောပါတယ်။ AA အဖွဲ့ကဖန်ဆီထားတဲ့NLD ပါတီလွှတ်တော်ကိုယ်စားလှယ်လောင်းပြီးပြန်လည်လွတ်မြောက်ရေးအလားအလာရွေးကောက်ပွဲမကျင်းပနိုင်ခဲ့တဲ့မဲဆန္ဒနယ်တွေမှာရွေးကောက်ပွဲကျင်းပနိုင်ခြင်းအမျိုးသားညီညွတ်ရေးအစိုးရဆိုတာဘလောက်အထိပုံပေါ်နေပြီလဲစာတာတွေနဲ့ပတ်သက်ပြီးဒေါက်တာမျိုးညွန့်နဲ့ဦးလှစောလို့ရဲ့ဆွေးနွေးချက်တွေကိုနားဆင်ရပါမယ်ကျွန်တော်ဖြတ်ကျော်သိမ့်ပါဒေါက်တာမျိုးညွန့်နဲ့ဦးလှစော VOE ဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်ဒီပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ
ပါပါခင်ဗျာ
ဟုတ်ကဲ့ပါ
ကျွန်တော်ပထမဦးဆုံးတော်မျိုးညွတ်အတွက်မျိုးကနဲ့ကျွန်တော်စလိုက်ချင်ပါတယ်။ရုပ်စာကတော့လက်တလောဖြစ်ထားတဲ့ကိစ္စပေါ့နော်။ဦးထိုက်စော ကွလွန်သွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အားလုံးကတုံ့လောက်ကြပါတယ်နိုင်ငံရေးကြံဖက်မှုလို့လည်းပြောကြပါတယ်ဆိုတော့ဆရာဒေါ်မျိုးညိုအခုဦးတိုက်စော်လောက်ကြံခံရတဲ့ဖြစ်ရနဲ့ပတ်သက်ပြီးတော့ဆရာတို့နောက်ဆုံးဘာအချက်လက်များသိထားပြီးပါပြီလဲစုံလန်းစစ်ဆေးနေတာရောရှိပါပြီလားရဲတပ်ဖွဲ့ကတောင်းဆိုရသူတွေအနေနဲ့ကအ
ထူးစုံလန်းရေးအဖွဲ့နဲ့စစ်ဆေးနေတာတော့သိပါတယ်ဆိုတော့စုံလန်းတဲ့အကာလဆိုတော့ဒီအချက်လက်မှမထုတ်ပြန်လို့ဆိုကျွန်တော်တို့အသိရှိရတာတော့မရှိပါဘူ
းဟုတ်ကဲ့ပါဦးလောက်စော်ဒီဖြစ်ရနဲ့ပတ်သက်ပြီးတော့ကျတော့ဘလို့မြင်ပါတယ်လေဒီဥထိုက်စော်ဖြစ်ရနဲ့ပတ်သက်ပြီးတော့ကျတော့သဘောထားဘလို့ရှိပါတယ်လေခင်ဗျာ
ကျွန်တော်တို့ကတော့မြန်မာလူဖွဲ့စည်းမှဒါလုံးဝမဖြစ်တဲ့ကိစ္စတစ်ခုပဲเนาะကျွန်တော်တို့ဟိုမြန်မာသမိုင်းမှာလည်းကျွန်တော်တို့ဘိုးရောင်ဆန်းကျွန်တော်တို့အမြဲတမ်းလေးစားစီစဉ်ရတယ်เนาะဘိုးရောင်ဆန်းလုံခြုံတဲ့ကိစ္စတော့နောက်ဆက်တွဲဒီကအရင်တော့လည်းဒုက္ခဆပ်ဘလတ်ခင်မှာလည်းဒါမျိုးတွေဖြစ်တယ်လို့ကြားဦးတယ်နော်အခုလဲတာမျိုးဖြစ်တယ်ဆိုတာဒါလိုပါမိတဲ့ကျွန်တော်တို့ကောင်းဦးနော်ကျွန်တော်တို့အယူသပြန်လဲသင်မြဲပြီးနေတဲ့ကိစ္စဒီတရားဥပဒေစုံမှုဆိုတာလဲကျွန်တော်ဒီမိုကရေစီရဲ့ဒါအတက်ပဲအဲ့လိုဖြစ်တဲ့ခါလာတစ်ခုမှာဒါမျိုးဖြစ်တယ်ဆိုတာကတော့ကျွန်တော်တို့ဘလို့မှလက်ခံနိုင်ကြချောင်းမရှိဘူးနော်အဲ့တော့ကျွန်တော်တို့ကတော့ဒါမိသားစုတစ်ခုအတွက်ဆုံးဖြတ်မှုသာမဟုတ်ဘူးကျွန်တော်ဒီမိုကရေစီ transition တခုမှလည်းဒါအများကြီးစိတ်အနှောက်အယှက်ဖြစ်เสียရပေါ့လေကျွန်တော်တို့ဘလို့မှဘလို့မှကိုကျွန်တော်ဟိုအစားထိုးလို့မရတဲ့ဆုံးရုံးတူပဲဒါလူတယောက်လူတယောက်တည်တဲ့ကိစ္စမဟုတ်ဘူးဒါကျွန်တော် system တခုမှကဒါတခုခုကျွန်တော်လွဲမှားတော့လို့မဖြစ်သေးတာလည်းဖြစ်တယ်ဆိုတော့အားမျိုးပဲကျွန်တော်မြင်ပါတယ်ဒါဝင်တော့ကျွန်တော်အရင်တော့လည်းအများကြီးဖြစ်ခဲ့ကြပြီဆိုတော့နောက်မဖြစ်အောင်ပဲကျွန်တော်ဘလို့လုံးချမလဲဆိုတာပဲကျွန်တော်တို့ဒါသင်ခန်းစာယူကြပါပဲ
တနက်တစ်ဆက်တည်းပဲကျွန်တော်နောက်တစ်ခုကကြတော့အခုချိန်ထိအဖမ်းခံထားရစေဖြစ်တဲ့ NLD လွတ်တော်ကိုယ်စားလှယ်လောင်း၃ယောက်ရခိုင်မှာအဖမ်းခံထားရတာပေါ့နော်ဒီလွတ်တော်ကိုယ်စားလှယ်လောင်းတွေလူမျိုးရေးနဲ့ပတ်သက်ပြီးတော့ရောဘလောက်အထိလမ်းစာအလားအလာပေါ်လာပါပြီလဲဆရာ
ခိုင်ပြင်းလို့တော့လမ်းစာပေါ်တယ်လို့ပြောလို့ရပါတယ်ဘာလို့ဆိုတော့ကျွန်တော် A အဖွဲ့ကနေပြီးတော့ဒီကိုယ်စားလှယ်လောင်း၃ဦးကိုတော့ကျွန်တော်တို့အဖွဲ့ချုပ်ကဥပဒေနဲ့ဒီဖန်ပြီးကျင်းချထားတဲ့ကျင်းသားတွေကိုလွှတ်ပေးမယ်ဆိုရင်အဲသူတို့ပြန်လွှတ်ပေးမယ်ဆိုတော့ကံမှန်ချက်တွေကိုပေါ်လာတယ်ဒါလဲကျွန်တော်တို့အနေနဲ့ဒါအခွင့်အလမ်းတစ်ခုမျိုးတော့ယူသားပါတယ်သို့တော့ကျွန်တော်တို့ဒီအခွင့်အလမ်းကတော့ကျွန်တော်တို့အဲရယူနေအားနာနိုင်ပါဘူးတော့မရနိုင်တဲ့အကြောင်းပထမအချိန်လုံးကကျွန်တော် EE ရဲ့တောင်းဆိုချက်မှာဒီနှစ်ဖက်လုံးကိုသူကသုံးသပ်ရလို့ပေါ်ပြထားပါတယ်ဒါမဖြစ်နိုင်ပါဘူးကျွန်တော်သုံးသပ်မဟုတ်ပါဘူးနော်ကျွန်တော်ကုလေလောင်းတုံးကလည်းသုံးသပ်မဟုတ်ဘူးဥပဒေနဲ့ပြပေးထားတဲ့ဒီကရလဲသုံးပါမဟုတ်ပါဘူး။နောက်တစ်ခါကျွန်တော်တို့ဒုတိယအကြိမ်ကြတော့နိုင်ဒီသကလုံးအစုံလုံးဟာစဒီအဖွဲ့ရတော်တော်ကိုပြီးဆိုင်လာတယ်တွေ့ပါလေ။ဒါကောင်းမှုနဲ့ဒါအလားအလာတစ်ခုလို့လုံးဝယူဆပါလေ။၂020ရွေးကောက်ပွဲကိုအသီးမှတ်ပြုထားတာလဲကျေနပ်တင်ပါလေ။ဒါဆိုရင်ကျွန်တော်ကပဂရိအကြိမ်ကြီးမေ့လို့မရပါဘူး။နော်။အဲ့ဒါကဒါလဲဆိုတော့ကျွန်တော်တို့ဒီအီအဖွဲ့စာထဲမှာပါတဲ့ဒီရောက်ပွဲပြန်ကျင်းပပြီဆိုတာကြာပြတ်ရွေးကောက်ပွဲကျင်းပခြင်းဆိုင်ရာเนาะအကန့်အသတ်တွေရှိပါတယ်နောက်တစ်ခါကျွန်တော်တို့ဒီကိုယ်စားလှယ်လောင်းသုံးဦးကိုပြန်လွှတ်ပေးဖို့ကိစ္စဟာကျွန်တော်အေးအေးနဲ့ကျွန်တော်ညှိနှိုင်းစနစ်ကိုရှိပါတယ်ဘာလို့ဆိုတော့ပကတိလက်ရာအေးအေးဟာအကျံပဲ့အဖွဲ့အစည်းဖြစ်เนาะကျင်းရထားခံရတဲ့အဖွဲ့အစည်းဖြစ်ပါတယ်အဲ့တော့အဲ့ဒီအဖွဲ့အစည်းကျင်းရခံထားတာကိုကျွန်တော်ပြန်မှတ်ချက်ဖြစ်ခဲ့ပါတယ်သူပြင်ဒီကိုယ်စားလှယ်လောင်းသုံးဦးကိုဖန်ဆင်းထားတာအခြားတော့တော့ရတားများလဲဖန်ဆီးခံထားရတယ်ဆိုတဲ့ training အတွက်အဲ့ဒါတွေကိုလွှတ်ပေးလိုက်လို့ဆိုရင်ကျွန်တော်လက်နဲ့မဲ့တော့ပြည်သူများကိုတော့လက်နဲ့ကိုင်းပြီးတော့ဖန်ဆီးထိန်သိမ်းစစ်မင်းနေတာဟာဒါဟာတော့အကြံဖက်မှုမှာအကျုံးဝင်ပါတယ်အကြံဖက်ခြင်းရဲ့ special ပြီးတဲ့နောက်မှာနိုင်ငံရေးစနစ်မှုကိုချိန်ရင်းလုံးဆောင်တယ်ငြိမ်းချမ်းရေးအရာကျွန်တော်တို့ရှေ့ကိုတိုးတက်လာလို့ဆိုရင်လက်ရှိအစိုးရကလည်းတော့အပြုသဘောဆောင်တော့အပြုတော်တော်တောင်းဆိုတဲ့နိုင်ငံရေးအကျဉ်းသားတွေကိုပြန်ပြီးစုံပြားလိုက်လို့ရောတဲ့အပြုတစ်ခုခုလုပ်ပေးနိုင်တဲ့အခြေအနေရှိပါ
တယ်။ဟုတ်ကဲ့။ဆိုတော့ဦးလာဆိုဒီလူတော်ကိုယ်စားလှယ်လောင်း၃ဦးအဖမ်းခံရတဲ့ဖြစ်ရက်နဲ့ပတ်သက်ပြီးတော့ဆရာတို့ကတစုံတစ်ခုမှမပြောခဲ့ဘူးလားပြောခဲ့တာရှိပါသလား
။ကျွန်တော်တို့ကတော့လေဟိုလူတော်ကိုယ်စားလှယ်လောင်း၃ဦးအဖမ်းခံရတဲ့အတွက်တော့ကျွန်တော်တို့လူသားချင်းစာနာထောက်ထားမှုအနေနဲ့ကျွန်တော်စိတ်မကောင်းဘူး။ဘသူဖန်ခံမှာလဲစိတ်မကောင်းဘူးဟောအဲ့တော့ပြဿနာတွေကအမတန်ရှုပ်ထွေးတဲ့ကာလတခုเนาะဥပဒေကြောင်းအရာတရားဥပဒေစိုးမိုးရအများကြီးဖြစ်တဲ့ခါမှာနောက်တစ်ခုကပြည်ရင်းစစ်ပွဲပေါ့เนาะပြည်ရင်းစစ်လို့ပြောရင်လည်းမကြိုက်တဲ့လူရှိတယ်ပေါ့เนาะ စီရေပရိပခတင်မှနေတဲ့ခါလာတခုမှဒါမျိုးတွေကဖြစ်တတ်တယ်။နောက်တစ်ခုကဟိုကျွန်တော်ကဟိုလက်နက်ကင်ဖွဲ့စည်းတွေကာပြီးပြောတာလည်းမဟုတ်ဘူး။လက်နက်ကင်ဖွဲ့စည်းတွေကတော့သူတို့ဘလို့စံနှုန်းနဲ့လောက်တာတော့ကျွန်တော်မသိဘူး။ဒါမဲ့ကျွန်တော်တို့ဒီမိုကရေစီဘောင်တဲကလူတွေအတွက်တော့လွတ်တော်ကိုယ်စီလဲဆိုတာဟိုနိုင်ငံကစံနှုန်းရဆိုတော့ legitimate ကိုဖြစ်တယ်ပေါ့နော်။ဒါပဲသူတို့ကတော့လူလူလာလူလို့ပဲမြင်လိမ့်မယ်ဒါကသူတို့အမြင်ပေါ့နော်ကျွန်တော်မြင်တာဒါပဲကျွန်တော်ကလွတ်တော်ကိုယ်စားလှယ် NLD ဘက်ကလည်းသူတို့ရဲ့ဟိုလွတ်တော်ကိုယ်စားလှယ်ပါတီဝင်တွေနော်ဒေသဆိုင်ရာကုစားပြုတဲ့လူတွေလို့ပဲမြင်လိမ့်မယ်ဒါပဲပြဿနာရရှုပ်ထွေးတဲ့အခါမှာဒီဟာကအငင်းပေါ်စရာဖြစ်တယ်နော်ဟိုဘက်ကလည်းပြောမယ်ဒီဘက်ကလည်းပြောမယ်ဆိုရင်ကျွန်တော်တို့ကတော့ဒီကိစ္စဟာအရေးတော့ကြီးတယ်ဒါမဲ့တိုင်းပြည်တည်ဆောက်ရေးအတွက်ကျွန်တော်တို့ယုံကြည်မှုတည်ဆောက်ရေးအတွက်ပြည်ထောင်စုတည်ဆောက်ရေးအတွက်ဆိုရင်ဒီကိစ္စကိုကျွန်တော်ကတော့ရှင်းရမတင်ရင်တော့နော်ရှင်းဆက်ပြီးဘလို့ပူပေါင်းဆောင်ရွက်တော့မလဲတိုင်းပြည်ကိုဘလို့လုပ်လဲဆိုတော့ကျွန်တော်မူတည်တယ်ဒါမဲ့ဒီကြားထဲမှာဒီကြားထဲမှာတခုခုအဲ့ဆွတ်တော်ကိုယ်စလဲတွေရဲ့နော်တကယ်လို့ထိပါမှုတခုခုနောက်ဆောင်ရခံမှုတခုဖြစ်တယ်ဆိုရင်တော့ဒီဟာတော့တက်ဆိုင်ရလူတွေကတာဝန်ယူရလိမ့်မယ်။အဲ့တော့ကျွန်တော်ကတော့အကုန်လုံးပြည်ပြည်လေးလေးဖြစ်စေချင်တယ်။ဒီကျွန်တော်တို့ဒီလူ၃ယောက်ကိစ္စပေါ့နော်။ဒီဘက်ကပြောရင်လည်းအများကြီးပြောလိမ့်မယ်နော်။ဟိုဘက်ကလည်းဟိုကျွန်တော်တို့ဖန်စီခံရတဲ့ကိစ္စတွေအများကြီးပြောလိမ့်မယ်ဆိုရင်ဒါဟိုပြည်ပြည်မှာမဟုတ်ဘူး။အဲ့တော့ဒီဟာလေးကိုပြောပြီးတော့ကျွန်တော်ချစ်ဆက်ပြီးတော့ဘလို့အကောင်းဆုံးလုပ်ရမလဲ။တကယ်လို့ဒီကြားထဲမှာတခုခုဖောက်ဖြစ်ပြီးတော့တခုခုထိခိုက်မယ်ဆိုတော့ထိခိုက်မှုအတွက်တော့တက်ဆိုင်ရာဖွဲ့စည်းကတာဝန်ယူရလိမ့်မယ်။အဲ့တော့ဒီဟာလေးကိုကျွန်တော်အိုမစ်လုပ်ပြီးတော့ချစ်ဆက်ပြီးတော့ကျူတန်ကျူကန်တိတိကန်တမဆက်မဟုတ်ဘဲနဲ့ချစ်ဆက်ပြီးတော့ကျွန်တော်အကောင်းဆုံးဘယ်လိုလုပ်ကြမလဲ။နောက်ဒီလူတွေအတွက်ဘယ်လိုအာမခံချက်ပေးနိုင်မလဲဆိုတာကပဲကျွန်တော်တို့ပို့ပြီးလက်တွေ့ကြမယ်လို့ကျွန်တော်မြင်ပါတယ
်။ဟုတ်ကဲ့။ဘယ်လိုမျိုးလဲဆိုတော့ဒီရွေးကောက်ပွဲတွေပြန်ချင်းပါရေးကိစ္စနဲ့ပတ်သက်ပြီးတော့ဆရာရုပ်ကဒီကြက်တွေပြောဆိုထားတယ်လေကျွန်တော်တို့လည်းတွေ့ပါတယ်။နောက်ညာချက်ထုတ်တာလို့ပါလို့ရှိတယ်။ဘလောက်ဒီရုပ်ောက်ပွဲမကျင်းပရသေးတဲ့နေရာတွေမှာရုပ်ောက်ပွဲကျင်းပဖို့အလားအလာဘလောက်အထိကျွန်တော်တို့မျှော်လင့်လို့ရနိုင်မလဲခင်ဗျာဒေါက်တာမင်းည
ွန့်ကျွန်တော်တို့ပြောတဲ့ဟာအချင်းချင်းပြောခဲ့ပါပြီတိချက်နော်ရုပ်ောက်ပွဲဥပဒေရဲ့အကန့်အသတ်ဘာဖြစ်နော်ဥပဒေတစ်ခုကအားလုံးသိပြီးတော့မသိကြအောင်တောင်းပြီးကြော်ဖားလို့မရပါဘူးဥပဒေစိုးမိုးတဲ့နိုင်ငံမှာဒီဥပဒေကအကင်းကြီးမသိတော့ဘူးဆိုရင်လွှတ်တော်ကပြင်ပြီးမှကျွန်တော်တို့ဆက်လက်ဆောင်ရွက်လို့ရပါနောက်တစ်ခါကျွန်တော်တို့ဦးလာစုပ်ပြောသွားတယ်လို့ပေါ့ကျွန်တော်တို့ဒီရွက်ောက်ပွဲကျင်းပမဲ့နေဒီမှာရှိတဲ့လုံုံရင်းအခြေတောင်းကျင်းတိုက်ပွဲမဖြစ်ပါအဲ့တော့တိုက်ပွဲမဖြစ်တဲ့နေရာမှာတော့မှတော့ကျွန်တော်တို့ရေးပါတဲ့နိုင်ငံရေးပါတီကိုရဲ့ကိုယ်စားလှယ်လောင်းရဲ့လုံုံမှုရှိပါဘူးအဲ့တော့ကျွန်တော်တို့လုံုံမှုဆိုတာမှာဘယ်လောက်ထိအောင်စဉ်းစားရလဲဆိုရင်တော့ကျွန်တော်တို့ဒီမဲလာပြင်းတဲ့လူတွေရှင်ပြိုင်တဲ့လူတွေလွတ်လပ်စွာတော့မဲဆွဲစည်းရုံးဝင်တော့နောက်ပြီးတော့ဒီရွက်ောက်ပွဲကိုကြည့်ချက်ကျင်းပပေးမယ်ကော်မရှင်အဖွဲ့ဝင်လေးအုံချုပ်ကြီးအဖွဲ့ဝင်လေးသူတို့ရဲ့လုံခြုံမှုဒါတွေအကုန်အရေးကြီးပါတယ်။နော်အထူးဖြင့်မောင်တော်မှာဆိုရင်နော်အုံချုပ်ကြီးက90လောက်ဆက်ထားတာပါ။မင်းပြမှာဆိုရင်90ပါ။နော်ရေဘုံမှာဆိုရင်40လောက်ဆက်ထားပါ။အဲ့ဒီလိုအုံချုပ်ကြီးအရာပြက်ပြားနေတဲ့အချိန်ဘယ်လိုလုပ်ကြည့်ကျွန်တော်တို့ကော်မရှင်တွေကျွန်တော်တို့နော်တောင်းယူနိုင်လို့မဲလာပေးမယ်ဒီလိုဘယ်လိုလဲတောင်းလို့ယူမလို့နော်နောက်ပြီးအခုဒီတောင်းခွင့်ကနေလာပြပေးတဲ့နော်ကိုယ်စလေလောင်းနေတဲ့လုံကြီးကိုဘယ်လိုလဲတောင်းလို့ယူမလို့တိုက်ပွဲမဖြစ်ရရင်မသိပါဘူးလွတ်လပ်ပြီးတရားမျှတဲ့နိုင်ငံရေးပါတီအလုံးအားနော်ညီညွတ်စွာတူညီစွာမဲဆွဲစည်းရုံးကိုရှိရမယ်ဆိုတဲ့အခြေအနေဒါမျိုးပါ
ဟုတ်ကဲ့ဆရာဒီအစတော့ကျွန်တော်တင်းတင်းပြမိနေပါတယ်ဆိုဥမာအေးအေးနဲ့တမတော်ကနေပြီးတော့ဆရာဦးနာပြောတဲ့လုံခြုံရေးအခြေအနေဒီအားလုံးကိုအခိုင်အမာအာမခံမယ်ဆိုကြပါစို့လုံလုံရေးယူပေးမယ်သူရုပ်ောက်ပွဲကိုကြီးကြဲမယ်လူတွေအတွက်ကောမဲလာပေးမယ်လူတွေအတွက်ကောကိုယ်စားလှယ်လောင်းတွေအတွက်ကောဘာမှအထူးခိုင်မရှိရတဲ့ဖြစ်အောင်သူတို့ကအခိုင်အမာတာဝန်ယူမယ်ဆိုရင်ဟောဆရာ
ကျွန်တော်ပြောပြပါဦးလွတ်လပ်ပြီးတရားမျှတတဲ့ရုပ်ောက်ပွဲဖြစ်ဖို့အခြေအနေဆိုတာရှိပါသေးတယ်နော်ကျွန်တော်တို့ဒီကိုယ်စားလှယ်လောင်းသုံးဦးဖန်ပြထားခြင်းဟာဦးလာဆိုတော့မဆိုင်ဘူးဒေတာနဲ့ပဲဆိုင်ရဆိုပေမဲ့ဒါမှသူစလေလောင်းသုံးဦးပေါ်မှာချင်းချောင်းနေရိတ်ဦးနေရတော့တော့ဘူးမှရင်းနေရမှာပေါ့
ဟုတ်ကဲ့ဆိုတော့ဦးလာဆိုခုနဇာဘူးဇာဒေါက်တာမျိုးညွန့်ပြောသလိုမျိုးအခြေအနေကိုဆရာဘယ်လိုသဘောရပါတယ်လဲဒေါက်တာမျိုးညွန့်တို့ဘက်ကဒီလိုမြင်နေဒီလိုသဘောထားတဲ့အပေါ်မှာဆရာဦးလာဆိုတို့ဘက်ကရောဘယ်လိုသဘောထားရှိပါတယ်လဲခင်ဗျာ
အဲ့တော့ ရခိုင်ပါတီနဲ့တို့ NL ကိုရန်တိုက်ပေးသလိုဖြစ်နေပြီเนาะအဲ့ဒီအရာဘလို့မှချင်းလို့ရမှာမဟုတ်ဘူးနောက်တစ်ခုကဒေါက်တာမျိုးညွန်းဟာရခိုင်ပြည်ရဲ့ ground မှာဖြစ်တဲ့ reality ကိုသူမသိဘူးသိဘူးဒါဘလို့မှသိမသိနိုင်ဘူးเนาะအဲ့တော့ရကောက်ပေးကော်မရှင်အနေနဲ့ဆုံးဖြတ်ရမယ်နောက်တစ်ခုကဒေါက်တာမျိုးညွန်းဟာရကောက်ပေးကော်မရှင်ရအပေါ်ကလာအဲ့တော့ဒီလိုလက်ညောင်းပြီးပြီးနှက်ပေးတာမျိုးတော့ကျွန်တော်မကြိုက်ဘူးဒါရုပ်ကော်ပဲကော်မရှင်ကပွင့်ပွင့်လင်းလင်းဆုံးဖြတ်ရမှာနော်လုံယုံရေးကိစ္စဒေါက်တာမျိုးညွန်းမသိနိုင်ဘူးဘလို့မှမသိနိုင်ဘူးရခိုင်ပြည်နေသားအနှံ့ကိုလည်းသူမရောက်ဘူးအောက်ရှင်မှာအခုဘလို့ဖြစ်လဲကျွန်တော်အောက်ရှင်မှာဘာတွေဖြစ်နေတယ်လဲကျွန်တော်ပြောတတ်တယ်အောက်ရှင်မှာမြောက်ဦးမှာဘလို့ဖြစ်နေတယ်လဲနော်မြေချောင်းမှာဘလို့ဖြစ်နေတယ်လဲကျွန်တော်တစုံကြသိတယ်ဒေါက်တာညွန်းညွန်းကျွန်တော်တော့မသိနိုင်ဘူးအဲ့တော့အဲ့ဒီကိစ္စမှာဒေါက်တာညွန်းညွန်းနှစ်ကြောင်းပြေးစရာမလိုဘူးအဲ့ဒီကကြောင်းပြေးတာကိုကျွန်တော်ညင်းနေရင်လည်းဒေါက်တာညွန်းညွန်းရဲ့ကျွန်တော်ကြားထဲမှာယုံကြည်မှုပြတ်ကြပဲရှိတယ်ဘာလို့ဆိုတော့ရရှိမှာကျွန်တော်လုပ်ရမှာလည်းအများကြီးရှိတယ်အဲ့တော့ဒီကိစ္စဟာအငင်းပေါ်စရာမရှိဘူးအဲ့တော့ဒေါက်တာညွန်းညွန်းအနေနဲ့လည်းယူကော့ပွဲကော်မရှင်အပေါ်ကနေပြီးတော့ဖော်ကပြောစရာမရှိဘူးဒါယူကော့ပွဲကော်မရှင်ကဆုံးဖြတ်ရဲ့ကိစ္စမှာအဲ့တော့ဒီခန့်ဒီမှာလုံယုံမှုရှိတဲ့ကိစ္စဟိုရက်ကြီးကြေရောအုပ်စုတွေရက်ပေါ်အုပ်ချုပ်တဲ့ကိစ္စတွေဆိုတာဒါဟို policy ဘိုင်းရပြောရင်ဆိုရင်တော့ဒါအရှက်လက်တစ်ခုပဲအဲ့တော့ကျွန်တော်ဒါပဲပြောချင်တယ်အဲ့တော့ဘာသာမပြောပါနဲ့ယူကော့ဘေးကော်မရှင်ကဆုံးဖြတ်ပါဒီခန့်ဒီမှာယူကော့ဘေးမလုပ်ဘူးဆိုလဲရတယ်လုံးမယ်ဆိုရင်လည်းကောင်းပါတယ်ဒါမဲ့ကျွန်တော်တို့အနာဂတ် Federal နိုင်ငံအတွက်ချောင်ရဲ့အတွက်တော့ရှင်းဖို့ရခြုံကိုစဉ်းစားပြီးတော့အဲ့ဒီတော့သဘောရတွေကိုပျော့ပျော့ပြောင်ပြောင်စဉ်းစားပါလို့ပဲဒေါက်တာမျိုးရံကိုကျွန်တော်ချန်ပေးခြင်း
။ဟုတ်ကဲ့။ဆရာကကရန်တိုက်တယ်ပြောလို့ကျွန်တော်တို့ကတစ်ခါတလေဆွေးနွေးတဲ့အခါမှာနှစ်ဖက်သဘောထားမတူတဲ့အခါမှာဟလာတာမန်အမြင်နဲ့ဆိုရင်ဒါရန်တိုက်တယ်လို့ဖြစ်တယ်လို့ပြောလို့ရတယ်။ဆိုရင်လည်းသဘောထားအမြင်တွေကိုပွန့်ပွန့်လင်းလင်းလူတွေသိအောင်အဓိကတော့ကျွန်တော်တို့ဟလာအများပြည်သူသိအောင်ပေါ့။အများပြည်သူအနေနဲ့ဒီသဘောထားအမြင်တွေကိုပွန့်ပွန့်လင်းလင်းမှန်မှန်ကန်ကန်သိတဲ့အခါကျတော့မှသူတို့အနေနဲ့မှန်ကန်တဲ့ဆုံးဖြတ်ချက်ကိုချနိုင်မှာပေါ့နော်။ဒါကျွန်တော်တို့ရဲ့အခန့်ကဏ္ဍဖြစ်ပါတယ်။ဆိုတော့ဆိုတော့ဒီကျွန်တော်ရှေ့မေးခွန်းတစ်ခုကိုဆက်မသွားခင်မှာဆရာတော်မျိုးညွန့်ကိုဒီဥလားဆိုပြောတာနဲ့ပတ်သက်ပြီးတော့ဆရာကိုတုံ့ပြန်ဖို့အတွက်အခွင့်အရေးပေးပါမယ်ဆရာတော်မျိုးညွန့်ပါများတုံ့ပြန်ချင်ပါတယ
်။ဒါကတော့ကျွန်တော်တို့အပေါ်မှာနားလည်မှုတွေထားလို့ပဲကျွန်တော်ထင်ပါတယ်။နော်ကျွန်တော်တို့တိုင်းပိုင်းကြီးကိုရင်းနဲ့ကြားထဲမှာနားလည်မှုတွေထားရတယ်။အခုမြန်မာနိုင်ငံမှာဖြစ်နေတဲ့ပြဿနာတွေရဲ့အဓိကသိမ့်မယ်လို့ထင်ပါတယ်။ကျွန်တော်ဟာနော်ရွေးကောက်ပွဲကော်မရှင်ကဘယ်လိုလှုပ်ဆောင်ပေးလဲဆိုတဲ့အပိုင်းကိုပြောပါမယ်။ကျွန်တော်တို့ပါတီရဲ့အမည်သုံးသပ်ချက်ကိုကျွန်တော်ပြောတာပါဖြစ်နိုင်ရေးအချက်လက်တွေကျွန်တော်တို့စုဆောင်ရတဲ့အချက်လက်တွေကိုကုန်းကလည်းပြီးပြောတာပဲဖြစ်ပါတယ်ဘယ်သူတို့ပြောက်ကူမှဆက်ဆွဲတာလည်းမရှိပါဘူးဘု து ကူမှာလည်းကျွန်တော်ပြောတဲ့အတိုင်းလိုက်ပါဖို့ဆိုတဲ့နှစ်ကြောင်းလေးပြီးပါတာမရှိပါဘူ
းဟုတ်ကဲ့တော်တော်စီကျွန်တော်တို့ဒါ fair play ဖြစ်ပြီလို့ကျွန်တော်ယူဆပါတယ်ဆိုတော့ကျွန်တော်ရှေ့ကိုဆက်သွားလိုက်ချင်ပါတယ် NLD အနေနဲ့ကဟလာတိုင်းရင်းသားပါတီတွေကိုရုပ်ောက်ပြီးပြီးချင်းသိမ့်မကြခင်ပါပဲပူပေါင်းလှုပ်ဆောင်မှုဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ပူပေါင်းလှုပ်ဆောင်မှုဆိုပြီးတော့စာပို့ပါတယ်အဲ့လိုပို့တဲ့အခါမှာလူတွေအတွေးထဲမှာခန်းစားချက်ထဲမှာကျွန်တော်အသုံးထုတ်ရဆိုအဘီပေါ့နော်ရေခုံသွားတယ်စိတ်လှုပ်ရှားသွားတယ်ဟာ NLD ဘက်ကဒါခြေလှမ်းဆက်ဆန်းလာပြီပေါ့တိုင်းရင်းသားတွေနဲ့ပါတီတွေနဲ့ပူပေါင်းဆောင်ရွက်ဖို့ဆိုဒါပေမဲ့အဲ့ဒီစာထုတ်ပြီးနောက်ပိုင်းမှာလှုပ်ရှားမှုကမတွေ့ရတဲ့လောက်ဖြစ်ပါတယ်တိုင်းရင်းသားပါတီတွေကသဘောထားကြီးလဲကျွန်တော်တွေ့ရပါတယ်ဆိုတော့ဆရာတော်မျိုးညွန်ဒီစာရဲ့နောက်ဆက်တွဲဘယ်လိုလုပ်ရက်ဒီစတင်လှုပ်ဆောင်တာရှိနေပါပြီလဲခင်ဗျာ
ကျွန်တော်တို့ရေကောက်ဖွဲ့ပြီးတဲ့အခါမှာเนาะကျွန်တော်တို့အဲတမတော်ကလည်းငင်းငင်းကြီးဆွေးနွေးပြီးဆိုပြီးအဖွဲ့ဖွဲ့လိုက်ပါအဲ့တော့ကျွန်တော်တို့ကလည်းငင်းငင်းကြီးအတွက်နောက်ပြီးတော့ဒီငင်းငင်းကြီးကဖြစ်လာမဲ့เนาะဒီမိုကရေစီဖက်ဒရယ်ပေါ်မှာကျွန်တော်ခေါ်ရဒီပြည်တော်စုအတွက်ဆိုရင်လက်ရှိဖွဲ့စည်းပုံရှိတာဥပဒေနဲ့ကာယူခြင်းရှိပါဘူးအဲ့တော့အဲ့ဒါလေးပြင်ဆင်မှုအတွက်ဆိုရင်အရေးကြီးဆုံးကကျွန်တော်ရည်မှန်းချက်တူတဲ့တိုင်းမှာနိုင်ငံရေးပါတီအားလုံးကြီးငယ်ပါဘူးเนาะစုပေါင်းပြီးတော့ဘုံသဘောထားတစ်ခုရှိရအောင်မယ်ဒါကြောင့်ကျွန်တော်တို့ကအားလုံးသဘောထားကြီးအမြင်ကြီးတလဲနေနောက်ပြီးတော့ကျွန်တော်တို့သွားရမယ်ပြည်တော်စုတစ်ပေါ့အဲ့ဒါကိုကျွန်တော်တို့ပုံဖော်ကြည့်တော့ပြောပြလိုက်ပါလက်ကမ်းလိုက်ပါဖြစ်ပါဒီလောလောဆယ်မှာဘာကြီးရလာမလဲဆိုတော့ကျွန်တော်တို့ဒီမီဒီယာတွေနဲ့ပြောတာဒီကိုကျွန်တော်တို့မှတ်သားထားပါတယ်သူကလည်းကျွန်တော်စီတိုင်းရဲ့စာပို့လေပို့တဲ့အခါမှာဘယ်လိုများမှမျိုးမှတော့ကျွန်တော်တို့သဘောထားကွဲလွဲနိုင်တယ်ဆိုတော့မှတ်သားထားပါတယ်။နောက်ပြီးရင်ကျွန်တော်တို့သိမျှော်တဲ့အချိန်မှာတော့ဒီကွဲလွဲနိုင်တဲ့ချက်တွေကျွန်တော်တို့တော့ပြန်လည်ပြီးတော့ဆွေးနွေးကြမယ်၊ရင်းခုန်ရမယ်။နောက်ပြီးတော့ဘယ်လိုလက်တွေ့ကြတဲ့နော်ဘယ်လိုလုပ်ရအောင်ဆွေးနွေး
ဦးလာဆိုလို့အနေနဲ့ရောဒီစာနဲ့ပတ်သက်ပြီးတော့ဆရာတို့ကတည်ရွေးဝင်ဘာတုံ့ပြန်ထားပြီးပါပြီလဲဆရာတို့ဘာဆက်လုပ်နေတာရှိပါသလဲနောက်တစ်ခုကဘာလို့ဖြစ်စီခြင်းမှာလဲဦးလာဆိုလို့အနေနဲ့
ဟုတ်ကျွန်တော်တို့ကလေဟိုကျွန်တော်တို့ပါဠိကပြောရေးဆိုချူကစားလဲကျွန်တော်အပြုသဘောနဲ့တုံ့ပြန်ထားပါတယ်ကျွန်တော်လည်းကြိုးဆိုပါတယ်အဲ့တော့ကျွန်တော်တို့ကဒီလိုကြားအတွက်လဲဝန်တာပါတယ်အရင်ကတော့တိုင်းသားပါတီတွေနဲ့ဘလို့မှငါတို့ဖလစ်တွဲစရာအကြောင်းမရှိဘူး။ဘာဖြစ်တယ်ညာဖြစ်တယ်ပြောရလည်းရှိတယ်ဆိုတော့ဒီသဘောရဟာပြတ်သွားပြီပေါ့လို့ပဲကျွန်တော်ယူဆတယ်เนาะ။အခုတော့အပြုသဘောမြင်တယ်အကောင်းသဘောမြင်တယ်ရှေ့ကအကောင်းရှင်ဖန်းနဲ့ဆိုတဲ့အတွက်ကြောင့်ကျွန်တော်လက်ခံပါတယ်။အဲ့တော့ကျွန်တော်တို့ကဒီထဲပို့ပြီးတော့လက်တွေ့ကျတဲ့လုပ်ငန်းစဉ်တွေကိုကျွန်တော်တို့မျှော်လင့်နေပါတယ်
။ဟုတ်ကဲ့။အခုကျွန်တော်ပြောသလိုပေါ့လေဒီကင်ညာချက်ထွက်လာတဲ့ဒါအေရထုတ်စင်ကြဲထုတ်တယ်တမလို့ကစင်ကြဲထုတ်တယ်အန်ဒိယစင်ကြဲထုတ်တယ်ဆိုတော့အဲ့ဒီဖြစ်စဉ်တွေကလူတွေအားလုံးကိုတကယ်ကိုအကောင်းမြင်မျှော်လင့်ချက်တွေတိတ်တိုးလာစေပါတယ်ဆာမင်းနော်ဒါတရားကိုလည်းသိပါတယ်လူတွေတန်းနာဆင်နေတယ်ပြောတာဆိုတာနားဆင်နေတယ်ဆိုတဲ့အခါကျတော့ဆိုတော့အမျိုးသားညီညွတ်ရေးအစိုးရဆိုတာကိုလည်းပဲပြောထားတာရှိတယ်ဆိုတော့တရားတော်တော်များများတို့အခုဆိုနေလည်းပဲကျွန်တော်ဒီတလောက်နားလည်းထားတလောက်ကြားထားတလောက်အစိုးရဖွဲ့ဖို့တယ်ဆရာတို့ပြင်ဆင်နေကြပါပြီနော်ဟလာသမရာဘူးလူတူထားမလဲဘူးကြားထားမလဲဘူးသမရာဘူးကြားထားစတဲ့အဖြစ်ပေါ်လေဒါတွေကြားထားနေပြီဆိုတော့ဆရာတော်များများအမျိုးသားညီညွတ်ရေးအစိုးရအလောက်ထိပုံပေါ်ဖို့အချိန်ရောက်နေပါပြီလေဆရာအခုဆရာတို့လုဆောင်နေတာဒီမှာ
အကျွန်တော်ကတော့မူတော့ကျွန်တော်ထုတ်ပြောထားပါတယ်ဒါပေမဲ့ဘယ်အဆင့်ရောက်နေပြီဘယ်လိုပါမလဲဒါပြရတော့လောလောဆယ်မှာပြောလို့မရသေးပါဘူးကျွန်တော်ကြီးညာတဲ့အခါပါပဲဒါအဆင့်ဖြစ်တာဘာလို့ဆိုတော့ဒီကိုယ့်ရဲ့ယာရမှုကအချိန်မီပြောင်းလဲသွားနိုင်လေပါဘ
ူးဟုတ်ကဲ့ဘယ်လောက်စောစောများကြီးညာဖို့ရှိပါသလဲဆရာဘယ်လောက်ညံ့ညံ့ဆရာတို့ကျွန်တော်တို့အခုစကားပြောနေတဲ့နေရာနေပြီးတော့ဘယ်လောက်ညံ့ညံ့များကြားရဖို့ရှိပါသလဲခင်ဗျ
ဖြစ်နိုင်နေတော့မြန်အောင်ကြိုးစားပါမယ်ဆရာဒါတော့ဆရာတို့
ကျောင်းဦးလာဆိုဘယ်လောက်မြင်မြင်ကြားခြင်းလဲ
အမျိုးသားဟိုညီညွတ်ရေးအစိုးရဆိုတဲ့နေရာမှာကျွန်တော်ကတော့ဟိုမြင်ကြားခြင်းတာတော့ဟိုအဓုကညွတ်သားညံတဲ့ပြဿနာလေးကိုဖွင့်တဲ့အခါမှာဟိုယာထုနာဌာနတရားခွဲဝေရေလို့နော်အာနာခွဲဝေရေလို့ပါကျွန်တော်တို့ကယာထုဌာနတရားအာနာခွဲဝေရေမဟုတ်ဘူးကျွန်တော်တို့ပြည်တော်စုတစ်စည်းကိုဘယ်လိုပူပေါင်းတည်ဆောက်ကြမလဲဆိုတဲ့ဟိုကျွန်တော်တို့သဘောတူညီချက်ပေါ့လေနော်အဲ့လိုဟို binding agreement တစ်ခုခေါ်ကျွန်တော်တို့တစ်ခုပေါ့လေဟိုနိုင်ငံစကားလုံးကြိုက်တယ်သုံးလို့ရပါတယ်အဲ့တော့ဒီလက်လောလောဆယ်မှာဒီပြည်သူတရားလုံးကနိုင်ငံရေးယုံကြည်မှုအပြည့်အဝပေးထားတဲ့ NLD နေနဲ့တိုင်းရင်းသားပါတီတွေနဲ့ဟိုသဘောထားတူညီမှုတစ်ခုကိုခိုင်ခိုင်မာမာနော်အဲ့လိုရတာပဲကျွန်တော်လို့ရှင်းပါတယ်
ဟုတ်ကဲ့ဆရာတော်မျိုးညိုဦးလာဆောပြောတဲ့တွေ့ရတဲ့ဘောတော့ကိုဆရာကကြားရပါပြီဆရာဘက်ကဆရာတို့ဘက်ကရောဒီအပေါ်မှာဘလူအမြင်ရှိပါတယ်ခင်ဗျာ
ဒီနေရာမှာတော့အကျဦးဦးလာစောနဲ့ကျွန်တော်တို့ယူဆတစ်ထပ်သေးကြပါပဲလို့ကျွန်တော
်ဝန်တာပါတယ်ခင်ဗျ
ာကျွန်တော်တို့ကြီးညာချက်ကြည့်ပါနော်အနာကပြည်တော်စုသိရေးပြောတာပါနော်ကျွန်တော်နေရာတွေပြေးဖို့နော်လူတယောက်ကိုခေါ်ပြီးတော့ကျွန်တော်အစိုးရနဲ့ဖွဲ့ခဲ့တယ်ဘူးဒီလောက်သေးသေးလေးမဟုတ်ပါဘူးအနာကမှာကျွန်တော်တို့လူသားတာစစ်မှန်တဲ့ပြည်တော်စုဖြစ်အဲ့ဒီပြည်တော်စုမှာဒီမိုကရေစီပြနေကျင်တော့မယ်အဲ့ဒီမှာဖက်ဒရယ်နီးယားနော်ဒီအာဏာလွတ်ပိုင်မှုတွေကိုခွဲဝေတာနော်ဒီပြည်သာတာခွဲဝေတာနော်ဗန္ဓာကြီးခွဲဝေတာဒီကျွန်တော်တိုင်းရင်းသားအခြေအနေကြီးနိုင်ပြီးတော့သတ်မှတ်ကြအဲ့ဒီအခြေအနေတွေနဲ့ပြည်စုံနေပြည်တော်စုဖြစ်တာတို့တော့အားလုံးနဲ့သိတဲ့အတိုင်းလေကျွန်တော်ဖက်ဒရယ်ဆိုတာကကိုယ်ပြားပြီးများပါလေကျွန်တော်တို့ဒီမူဝါဒပြောနေလို့မရပါဘူးကျွန်တော်တို့ကိုယ်တိုင်သိပြီးတော့အားလုံးသဘောကြည့်ချင်တဲ့ပုံစံတစ်ခုဖြစ်ဖြစ်ကြပါလေ။ဒါကြောင့်မို့ကျွန်တော်ကအနာဂတ်ပြည်တော်လူသိအစည်းဆိုတာဒါတကယ်ပဲအူလာပြုပြောတာလေ။အဖတ်သေးကြိုက်တယ်လို့ကျွန်တော်ပြောချင်ပါလေ။ဟုတ်ကဲ့
။ဟုတ်ကဲ့ပါခင်ဗျာ။ဇူနေပြီးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
။ကျေးဇူးတင်ပါတယ်ဆောပါ့။ဟုတ်ပါဘူ
း။
NLD ပါတီပြောခွင့်ရတူဖြစ်သူဒေါက်တာမျိုးညို AMP ပါတီမူဝါဒရေးရာဦးဆောင်ကော်မတီဝင်ဦးလာဆိုလို့ဆွေးနွေးသွားကြတာပါ။ COVID-19 ရေးပေါ်ခြင်းတွေကြောင့် VUE စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုလိုဆွေးနွေးကမ်းတွေဆက်သွယ်နေတဲ့ကမ်းတွေကိုအင်ကာကတရားဒီလိုင်းစီစဉ်နေရမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ်။ VOA စီစဉ်တွေကိုအပြည့်နောက်ဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာညပါ။ရေးပြာဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေ။ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
။ VOA မြန်မာပိုင်းရဲ့ကမ္ဘာတစ်လောက်ခီးသွားစီစဉ်ကနေကြိုဆိုပါရစေ။ကျွန်မစုမြတ်ပါမှာအခုတစ်ခေါက်တော့ထိုင်ဝမ်ကျွန်းကိုသွားကြရအောင်မှာထိုင်ဝမ်ကျွန်းတောင်ရွံ့မြို့မှာငါးပြရိုက်ကြီးနဲ့ကရက်ဆောက်ထားတဲ့ဟိုတယ်ကြီးတစ်ခုကိုရေအောက်ကဘာတစ်ခုလိုအလှဆင်ထားပါတယ်။ငါးပြရိုက်ထဲကငါးမျိုးစုံကိုလည်းဟိုတယ်ခန်းတွေကနေအချိန်မြွေးကြီးနိုင်အောင်လို့စီစဉ်ပေးထားပါတယ်။ ပင်ကွင်းငှက်ကလေးတွေလှုပ်ရှားသွားလာနေတာကိုပါတွေးနိုင်တဲ့ငါးပြားတိုင်းနဲ့ဟိုတယ်ကြီးစီကိုကမ္ဘာတစ်ဝှမ်းခီးသွားစီစဉ်ကနေအခုပဲသွားကြည့်ကြရအောင်ပါရှင်။ Taiwan Jun, Tao Yam Yuma, Anawa Yivine sign at the Indian Renegades in Tare Hotel to Kushibare, Gozi Blue Lo Name Bitare Hotel Ego when I done it. See down a sign at the assembly who dream in Yamava. Pintin Sayisia, Juvelia Namejo, 20,000 Leagues Under the Sea Sure, Seguyin, Paper Wutus and Landre Rera Dine, Giagabat Kulo, D Hodeji who be sent Tara Pipare. ချောင်းရှေရာ60ကိုကိုနှစ်တုန်းကရေးသားခဲ့တဲ့အဲ့ဒီဝိထုဇလန်တွဲတွေကရေငုပ်သင်္ဘောနဲ့ရေအောက်ကဘာမှာစွန့်စားသွားလာတဲ့အကြောင်းတွေကိုရေးသားထားတာဖြစ်ပါတယ်။ဝန်ဆန်တဲ့နဲ့ရှေဖာကိုခေါ်ခွန်ဆောင်ဆိုဟိုက်တီးလျောင်ဝမ်လီဂျိတ်ပန်ဆောင်ကျွန်မဟိုတယ်က20,000 ဟိုတယ်ကနေဝင်ပြီးဆိုတာနဲ့ရေငုပ်သင်္ဘောပြတင်းပေါက်ကနေမြေရရဲ့ပုံစံမျိုးပတိကားတွေချိတ်ထားတာတွေ့ရမှာပါ။ကိုစီဘလူးဟိုတယ်ရဲ့ပြောခွင့်ရစင်ထရယ်ယူဖြစ်ပါတယ်။ဒီဟိုတယ်ကြီးမှာလာတဲ့သူတွေအနေနဲ့ဝတ္ထုတွေကစားကောင်းတွေလို့ရေနေတဲ့တဝါတွေဘလို့နေထိုင်လှုပ်ရှားနေကြတယ်လဲဆိုတာကိုလည်းလေ့လာနိုင်ပါတယ်။ဟိုတယ်ကြီးနဲ့ကန့်နေတဲ့
ဟိုတယ်အခန်းတိုင်းမှာတက်ဆင်ထားတဲ့ရုပ်ပြင်သံကြားတွေပေါ်မှာအချိန်မရွေးကြည့်ရှုနိုင်အောင်လို့စီစဉ်ပေးထားပါတယ်။ရည်ရွယ်ချက်ကငါးမျိုးစုံလှုပ်ရှားသွားလာနေကြတာကိုကြည့်ပြီးတော့စိတ်အပန်းဖြေနိုင်ကြစေဖို့ဖြစ်ပါတယ်။
ချီရှင်နဲ့ခေဖားရှင်ဟိုင်အွန်ဝမ်ဖန်တဲ့ပုဖန်နဲ့တို့စ်တောက်ချို့တို့စ်ချို့ချို့ချုံးမှာဟိုတယ်နေရာတိုင်းမှာရေကြောင်းနဲ့တက်ဆိုင်တဲ့ပစ
ဲ့ရေတတော်တွေကိုအနီးကပ်မြင်ကျင်နေဆိုရင်လေဘေးကရက်မှာဖွင့်ထားတဲ့ငါးပြားလိုက်ကိုအချိန်မရွေးသွားချိနိုင်ပါတယ်။တချို့ဟိုတယ်ကန် package တွေထဲမှာငါးပြားလိုက်စီကိုဝင်ခွင့်လက်မှတ်ပါပါတယ်။ Xbox ငါးပြားလိုက်ကြီးထဲမှာတော့အဲ့ဒီတွေကိုအဓိကဆွဲဆောင်ထားတဲ့ပင်ကွင်းနဲ့ကလေးတွေတွာလာနေကြတာကို coffee တောက်ရဲနဲ့အေးအေးဆေးဆေးကြည့်နိုင်ဖို့အတွက်အသေးအချာနေရာဖန်တီးပေးထားပါတယ်။
七月区域本身呢，跟楼下的七月咖啡厅呢，他们算是同一个展区里面。
我家在这个宾馆的隔离区查的尼亚个 X 咖啡呢，三年吧嘞。宾馆的隔离区公妈妈有一点麻烦，不如你家嘞，苏拉哥。走路转第三路查的尼亚妈面对人家吧嘞。我们来讲路路查别的转公妈妈的多，一点被先生第三讲我撇比较多人家吧嘞。第二个撇比较个啥人没来弄人家吧嘞。coffee sign လာထိုင်ကြသူတွေအနေနဲ့လဲ coffee တောက်ရင်ပင်ကွင်းငှက်ကလေးတွေကိုကြီးနိုင်ကြပါတယ
် Xbox ငါပြရတဲ့ရဲ့ပြောခွင့်ရသူပါပင်ကွင်းငှက်ကလေးတွေအတွက်နေရာလုပ်ထားတဲ့ပင်ကွင်း live ဆိုတဲ့နေရာမှာပုံမြင်တဲ့ရေနေရာကိုခွဲခြားထားပြီးခွဲထားတဲ့နေရာတစ်ခုကိုအချီအောင်ပိုက်ကြီးတွေနဲ့ဥမင်လှိုင်ကောင်းကြီးတွေလိုဆက်ပြီးထားပါတယ်ဒါကြောင့်ပင်ကွင်းငှက်ကလေးတွေဟိုဘက်ဒီဘက်တွားလာနေကြတာကိုလာကြည့်တဲ့အဲ့တွေတွေလွယ်လွယ်ကူကူမြင်တွေ့နိုင်ကြတာပါ
第一次来到这边用餐，我觉得上面有气的这样子。
这个冰箱里我库嘛不他妈都要不了啦，冰柜那开的，库里顾客里来面了，这个土家四楼小姐搞来了看啥呀吧嘞？这米里呢都啥人呢？一在话里我记下来最重啊，下来下吐来吐啊嘞，留在那边的你啊，路怎么搞的？一张票怎么嘞？
ဒီအဲ့တဲ့ကတော့တမီးနဲ့အတူငါးပြားလိုက်ကိုလာပြီးကော်ဖီဆိုင်မှာပင်ကွင်းငှက်ကလေးတွေလှုပ်ရှားသွားလာနေတာကိုကြည့်နေတဲ့သူဖြစ်ပါတယ်။ထိုင်ဝမ်ကျွန်းမြောက်ပိုင်းမှာပထမဆုံးဖွင့်လှစ်တဲ့ငါးပြားလိုက်ကြီးတဲ့မှာရေသတ္တဝါတွေကိုအာယုံ၅ဘာနဲ့ခန်းစားလေ့လာနိုင်အောင်လို့လုပ်ပေးထားပါတယ်။ဒီ Xbox ငါးပြားလိုက်ကြီးဟာဂျပန်နိုင်ငံယိုကိုဟာမာမြို့မှာရှိတဲ့ငါးပြားလိုက်ကြီးရဲ့အခွဲဖြစ်ပါတယ်။ရေသတ္တဝါတွေကို360ဒီဂရီပတ်လည်ကနေလေ့လာလို့ရမယ်။ကန်ကြီးတွေထဲမှာပြသထားပါတယ်။ဒီငါးပြားလိုက်ကြီးနဲ့ဆက်ရဖွင့်ထားတဲ့ Cozy Blue Hotel ကြီးကလည်းရေမျက်နှာပြင်အောက်ကပင်လယ်သမုဒ္ဒရာကြီးရဲ့လှပမှုလျှို့ဝှက်ဆန်းကျင်မှုထူးခြားမှုတွေကိုခံစားနိုင်ဖို့အတွက်အပြင်အဆင်တွေနဲ့ဧည့်သည်တွေကိုစောင့်ကြိုနေပါတယ်ရှင်ကျွန်မစုမြတ်မောပ
ါ Media Studio ရဲ့သဘောထားမြင်အားပေါ်ကိုကြင်ပြပါတော့မယ်ရှင်
မြစ်ဆိုတာဟာပထဝီအနေအထားအရသဘာဝအလျောက်တည်ရှိနေတာလည်းမကပါဘူးလူသားတွေရဲ့ဘဝအတွက်အခြေခံအကျဆုံးလိုအပ်ချက်တစ်ရပ်ဖြစ်ပါတယ်လို့အရှေ့အာရှနဲ့ပစိဖိတ်ဒေသရေးရာအမေရိကန်လက်ထောက်နိုင်ငံဂျာယီဝန်ကြီးဒေးဗစ်စတူဝဲကပြောဆိုလိုက်ပါတယ်မကြခင်ကကျင်းပခဲ့တဲ့နိုင်ငံတွေဖြတ်သန်းစီးဆင်းတဲ့မြစ်ကြောင်းများအုပ်ချုပ်ကွက်ကဲမှုခိုင်မာရေးဆိုင်ရာအင်ဒိုပစိဖိတ်ညီလာခံဖွံ့ဖွဲမှာမစ္စတာစတူဝဲကပြောဆိုလိုက်တာပါဒီမှန်တဲ့သစ္စာစကားကိုသဘောအပေါက်ဆုံးကတော့မဲခေါင်မြစ်ကိုမှီခိုနေကြတဲ့ပြည်သူတွေပဲဖြစ်ပါတယ်။မြစ်အထက်ပိုင်းကရေတွေကိုထိန်းချုပ်ခဲ့ရင်ဖြစ်ပေါ်လာမဲ့ဆိုးကျိုးတွေကိုသူတို့တွေခံစားကြရမှာဖြစ်လို့ပါပဲ။မဲခေါင်မြစ်ကိုအသက်တမျှတန်ဖိုးထားမှီခိုနေကြတဲ့သူတန်းနဲ့ချီတဲ့ပြည်သူတွေရဲ့ဘဝကိုတိုက်ရိုက်ဆိုးကျိုးတက်ရောက်စေနိုင်ပါတယ်လို့လက်ထောက်နိုင်ငံဂျာယီဝန်ကြီးဒေးဗစ်စတီလ်ဝဲကထောက်ပြပါတယ်။ EWC The East West Center နဲ့ American နိုင်ငံဂျာယီဝန်ကြီးဌာနပူးပေါင်းပြီးမဲခေါင် American မိဖက်ပူးပေါင်းဆောင်ရွက်ရေး online ညီလာခံကို October 15ရက်နေ့ကကျင်းပခဲ့ပါတယ်။ Indo-Pacific ဒေသဟာမူဝါဒရေးဆွဲသူတွေ၊တက်သည့်ပညာရှင်တွေ၊ CSO လူမှုအခြေပြုအဖွဲ့အစည်းကိုယ်စားလှယ်တွေနဲ့နိုင်ငံလေးဖြတ်သန်းစီးဆင်းတဲ့မြစ်ကြောင်းများဆိုင်ရာမဖြစ်မနေပါဝင်တဲ့ကိုယ်စားလှယ်တွေကမဲခေါင်မြစ်ရေရှည်တည်တတ်မဲ့ဖွံ့ဖြိုးမှုနဲ့စီမံခန့်ခွဲရေးပူးပေါင်းဆောင်ရွက်မှုတွေအတွက်အကောင်းဆုံးကျင့်သုံးမဲ့နည်းလမ်းတွေကိုဆွေးနွေးဖလှယ်ခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုနဲ့မဲခေါင်မြစ်အောက်ပိုင်းဒေသ၅နိုင်ငံဆက်ဆံရေးတိုးချဲ့နိုင်ရေးနဲ့မဲခေါင်အမေရိကန်မိဖက်ပူးပေါင်းဆောင်ရွက်ရေးအစီအစဉ်တက်နဲ့ပတ်သက်ပြီးလက်ထောက်နိုင်ငံဂျာယီဝန်ကြီးစတီလ်ဝဲကမိမောင်းထုတ်ပြခဲ့ပါတယ်။အမေရိကန်ပြည်ထောင်စုဟာ MRC ခေါ်မဲခေါင်မြစ်ကော်မရှင်နဲ့နိုင်ငံတွေဖြတ်သန်းစီးဆင်းတဲ့မြစ်ကြောင်းဆိုင်ရာစီမံအုပ်ချုပ်မှုပွင့်လင်းမြင်သာမှုရှိစေရေးအတွက်သာမကဒေသတခွင်အတွက်2009ခုနှစ်ကစပြီးဒေါ်လာတန်ပေါင်း3900ပံ့ပိုးခဲ့ပြီးဖြစ်လို့မဲခေါင်ဒေသကိုကူညီမဲ့အမေရိကန်ရဲ့တန်တိတ်ထန်ခိုင်မာတယ်ဆိုတာကိုသက်သေပြနိုင်တဲ့အကြောင်းထပ်ဆင့်ပြောဆိုလိုက်ပါတယ်တရုတ်နိုင်ငံကမဲခေါင်မြစ်စီးဆင်းမှုကိုတနိုင်ငံထဲမောင်းပိုင်စီးဖို့ကြံရွယ်နေတာကိုလည်းအမေရိကန်ကစိုးရိမ်တဲ့အကြောင်းလက်ထောက်ဝန်ကြီးစတီလ်ဝဲကပြောပါတယ်။ MRC မဲခေါင်မြစ်ကော်မရှင်ကတဆင့်တစ်နှစ်ပတ်လုံးရေစီးဆင်းမှုပမာဏစီးရင်စရာတွေကိုတည်တည်ချာချာမှတ်တမ်းတင်ဖို့လိုအပ်တယ်လို့အကြံပြုပါတယ်။ထိုင်းနိုင်ငံဆိုင်ရာအမေရိကန်တန်အမတ်ကြီးမိုက်ကယ်ဒီဆွန်ဘာကလည်းမဲခေါင်ဒေသရဲ့အောင်မြင်မှုဟာပူးပေါင်းဆောင်ရွက်မှုတွေနဲ့ခိုင်မာတဲ့ဌာနအဖွဲ့အစည်းတွေပေါ်မှာပဲမူတည်တာမဟုတ်ဘဲရေစီးဆင်းမှုပမာဏစီးရင်စရာတွေပွင့်လင်းမြင်သာမှုရှိတဲ့အပေါ်မှာလည်းမူတည်ပါတယ်လို့ညီလာခံအပိတ်မိန်ခေါ်မှာထောက်ပြသွားပါတယ်။ဒါကြောင့်မလို့အမေရိကန်ပြည်ထောင်စုကမဲခေါင်မြစ်ရေစီးဆင်းမှုပမာဏမှတ်တမ်းတင်ဖို့ဥဆောင်အဖွဲ့ကိုထူထောင်လိုက်ပါတယ်။နိုင်ငံ60ကျော်ရဲ့အစိုးရတွေနဲ့ NGO အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကဒီအဖွဲ့အတွက်စီးရင်စရာတွေမျှဝေဖလှယ်ကြရင်သိပ်ပံကိုလက်တွေ့အခြေခံပြီးဆုံးဖြတ်ချက်ချနိုင်ကြဖို့ဖြစ်ပါတယ်။ဝန်ကြီးဖွံ့ဖြိုးမနှစ်ကကြေညာလိုက်တဲ့ themekongwater.org ဆိုတဲ့ website မှာမိုးလေဝသခန့်မှန်းတာအစလူမှုအတွင်းသိပ်ပံအသိပညာပေးတဲ့အစုံရှာဖွေလေ့လာနိုင်တဲ့စာမျက်နှာ40ကျော်ထည့်သွင်းထားပါတယ်။ဒီ website ကိုဒီထက်ပိုအသုံးတည့်အောင်လေ့လာစရာတွေတိုးပြီးထည့်သွင်းမဲ့အစီအစဉ်လာမဲ့သတင်းပတ်တွေအတွင်းစတင်တော့မယ်လို့လည်းဆိုပါတယ်။မဲခေါင်ဒေသနိုင်ငံတွေအနေနဲ့ဒီအရင်အမြင့်တွေကိုအခြေခံမျှဝေကြပြီးတာယာဝပြောတဲ့ရေရှည်တည်တတ်မဲ့ကျန်းမာတန်ဆွမ်းတဲ့အနာဂတ်ကိုတည်ဆောက်နိုင်ကြဖို့အတွက်ကမ္ဘာတဝန်းကမဟာမိတ်တွေမိတ်ဆွေတွေနဲ့အတူပူးပေါင်းဆောင်ရွက်ဖို့အမေရိကန်ပြည်ထောင်စုကတန်တိတ်ထန်ချမှတ်ထားကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါရှင
်VOA မြန်မာပိုင်းပုတ်တပုနေ့နေနဲ့ခင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုသတင်းချင်းချုပ်ကိုပြောပြမှာပါ။ရိုဟင်ဂျာတွေကိုလူမျိုးတုံးတပ်ဖြတ်မှုမရှိစေရေးအကာအကွယ်ပေးဖို့နိုင်ငံတကာတရားရုံး ICJ ရဲ့ဂျာကာလာအစီအမံအမိန့်နဲ့အညီမြန်မာအစိုးရဘက်ကဒုတိယမြောက်အစီရင်ခံစာကိုတနင်္လာနေ့ကတင်သွင်းလိုက်ပေမဲ့ဒီအစီရင်ခံစာတင်သွင်းမှုကိုတော့တရားဝင်အတိအပေးထုတ်ပြန်ထားတာမရှိသေးပါဘူး။ဒီတော့တွင်ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုဘေးကင်းလုံခြုံမှုရှိရှိဂုဏ်သိက္ခာနဲ့အညီဌာနေပြန်ရေးဖြစ်လာဖို့မြန်မာအစိုးရကိုနိုင်ငံတကာအနေနဲ့ပြင်းပြင်းထန်ထန်ဖိအားပေးဖို့လိုအပ်နေကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံဂျာယီဝန်ကြီးကပြောဆိုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုပန်ဆယ်ဗေးနီးယားပြည်နယ်ရွေးကောက်ပွဲမှာဒီမိုကရက်ဂျိုးဘိုင်ဒန်အနိုင်ရကြောင်းပြည်နယ်အုပ်ချုပ်ရေးမှူးတော်မူကအင်္ဂါနေ့ကအတည်ပြုကြေညာခဲ့တဲ့အတွက်ပြည်နယ်ကိုစားပြုမဲရီအတွက်20ကိုသမ္မတဒေါ်နယ်ထရမ့်ကဆုံးရှုံးလိုက်တာလည်းဖြစ်ပါတယ်။ John Hopkins တက္ကသိုလ်ကထုတ်ပြန်တဲ့ကိန်းဂဏန်းတွေအရကမ္ဘာတဝန်းလူပေါင်း59သန်းကျော်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရပါတယ်။မြန
မြန်မာနိုင်ငံမှာမနေ့ကကိုဗစ် 19အတည်ပြုလူနာ1932ဦးထပ်တိုးလာတာကြောင့်အခုဆိုရင်အတည်ပြုလူနာစုစုပေါင်း8236ဦးရှိနေပါတယ်။ VOA မြန်မာပိုင်းဗုဒ္ဓဘူးနေ့နေ့ခင်းအစီအစဉ်ကိုနားဆင်ကြကြရပါရှင်။ကိုဗစ် 19ရေးပေါ်အခြေအနေအရဗီယိုအင်မြန်မာပိုင်းအစီအစဉ်တွေကိုကြောင်းလဲထုတ်လွှင့်ပေးနေပါတယ်။မင်္ဂလာရှိတဲ့နေ့ဖြစ်ကြပါစေရှင်။ကျွန်မအင်ဂျင်နီယာ
This program has come to you from the Voice of America, Washington.